Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA American အတန်ရဲ့ November 15ရက်2023ခုနှစ်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ9 meter 1925 32ပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းအချိန်တည်းထုတ်လင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီကျွန်တော်ကတော့ဒီညအစီအစဉ်မှုဝင်းမင်းပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကရှီဖာဆေးုံကိုအစ္စရေးကဝင်ရောက်စီးနင်းလိုက်ပါတယ်မြန်မာပြည်ပခါတွေအတွက်စိတ်မကောင်းဖြစ်ရကြောင်းအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကပြောပါတယ်မြန်မာပြည်မှာဖြစ်နေတဲ့လက်တလောတိုက်ပွဲတွေကြောင့်အနည်းဆုံးလူ89ဦးသေဆုံးခဲ့တယ်လို့ UN OCHA ကပြောပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်ကြားဘက်လွိုက်ကောမျိုးသိန်းတိုက်ပွဲဆက်တင်းထန်နေတာမှာ KNY တက် KNDF ပြောခွင့်ရက
လက်ကောတက်တူထဲကိုစက်ကစီတက်ဆက်ထားတာဖြစ်တဲ့ကျွန်တော်တို့ဝန်ရောက်တိုက်ခိုက်ခဲ့တာပေါ့နော်ဆိုတော့အမှစက်ကစီတက်ဖက်ကစောက်ဆုံများပြီးတော့တချို့လည်းတက်ပြေတယ်ချူကြတော့လည်းဆဲနဲ့ချတယ်ပေါ့နော်
အဲ့ဘက်ကုတ်ခိုင်မှာလဲပြည်သူစစ်စခန်းတချို့ကို TNL တောင်းတက်ကတင်ပယ်လိုက်ပါပြီ။နောက်ရခိုင်လမ်းကြောင်းစစ်ကောင်စီပိတ်ဆို့လို့ခီးသွွားခတ်နေခြင်း recorder ဘက်မှာတော့ပြည်သူအုပ်ချုပ်ရေးစနစ်ဖော်ဆောင်မှုပြင်ဆင်နေပါပြီ။အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ထူးညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စန္ဒာနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်။နောက်အပတ်စဉ်ကဏ္ဍမခင်လေးရဲ့ Gen Z နောက် Q&A အားကစားကဏ္ဍဆရာတွေကိုနောက်ဆက်ကြည့်ရှုရဖို့ရှိပါလေ။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တင်တွေကိုမက်ခင်လေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
။ဂါဇာမှာရှိတဲ့ရှီဖာဆေးုံကိုအစ္စရေးစစ်သားတွေကဒီနေ့အစောပိုင်းကဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်ဟာမတ်စ်စစ်သွေးကြွတွေကိုရှာဖွေနေပါတယ်။ထောက်လိုင်းအချက်လက်နဲ့စစ်စင်ရေးဆိုင်ရာလိုအပ်ချက်အရအစ္စရေးတပ်ဖွဲ့တွေဟာရှီဖာဆေးုံကဟာမတ်စ်တွေကိုပြစ်မှတ်ထားတဲ့စစ်စင်ရေးကိုလုံဆောင်နေပါတယ်လို့အစ္စရေးကာကွယ်တပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားသလိုဟာမတ်စ်တိုက်ခိုက်ရေးသမားတွေအားလုံးကိုလည်းလက်နက်ချဖို့တိုက်တွန်းထားပါတယ်။အရက်သားတွေထိခိုက်မှုမရှိဖို့ရည်ရွယ်ပြီးစေဘက်ဆိုင်ရာအဖွဲ့တွေ Arabic စကားပြောတဲ့သူတွေပါဝင်တဲ့လေ့ကျင့်မှုတွေကိုလုပ်ပြီးမှဝင်ရောက်စီးနင်းလာလို့အစ္စရေးကာကွယ်တပ်ဖွဲ့ကပြောပါတယ်။ဂါဇာကျန်းမာရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဒေါက်တာမနီအဘက်ကလည်းဆေးရုံရဲ့အနောက်ဘက်ခြမ်းကိုအစ္စရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့ကြောင်း Al Jazeera ရုပ်သံကိုပြောပါတယ်။ Hamas တွေဟာဒီဆေးရုံကိုအကောက်အကွယ်ယူပြီးတိုက်ခိုက်နေတယ်လို့အစ္စရေးဘက်ကအစောပိုင်းကပြောဆိုထားပါတယ်။အမေရိကန်မျိုးသားလုံခြုံရေးပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကလည်းဟာမတ်စ်နဲ့ပါလက်စတိုင်းအစ္စလာမစ်ဂျီဟတ်အဖွဲ့တွေဟာရှီဖာဆေးုံကနေအမိန်ပေးကုတ်ကဲမှုတွေကိုလုပ်ဖို့နဲ့တရားခံတွေကိုဖမ်းဆီးထိန်းသိမ်းမှုအတွက်ညီအောက်ဦးမင်လိုင်ကောင်းတွေကိုအုံပြုခဲ့တယ်လို့လည်းပြောပါတယ်ရှင်
။အမေရိကန်နဲ့တရုတ်သမ္မတတို့ဒီနေ့တွေ့ပြီးနှစ်နိုင်ငံရေးနိုင်ငံတကာရေးတွေဆွေးနွေးမယ်လို့နှိစက်သူတွေကပြောနေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းဖင်လို့San Francisco မြို့ကတမိုင်းဝင် Philly ဆိုင်မှာ၄နိုင်လောက်တွေ့ဆုံပြီးနှစ်နိုင်ငံကြားကိစ္စတွေနဲ့နိုင်ငံတကာကြီးရာကိစ္စတွေဆွေးနွေးမယ်လို့နှိစက်သူတွေကပြောနေတာပါ။အာရှပစိဖိတ်ပူးပေါင်းဆောင်ရေး APEC ထိပ်သီးညီလာခံ San Francisco မြို့မှာကျင်းပနေခြင်းဒီခေါင်းဆောင်တွေတီးခြားတွေ့ဆုံကြမှာဖြစ်ပါတယ်။မနေ့နိုဝင်ဘာ14ရက်နေ့မှာစတင်တဲ့ APEC ညီလာခံကတော့ California ပြည်နယ်ကိုရောက်နေတဲ့ American နဲ့တရုတ်သမ္မတတွေအပြင်ဒီအဖွဲ့ဝင်နိုင်ငံ22နိုင်ငံကခေါင်းဆောင်တွေအမှုဆောင်ရာရှိကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်နဲ့သမ္မတရှီတို့ဟာအင်ဒိုနီးရှားနိုင်ငံဘာလီချွန်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလတည်းကကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 အစည်းအဝေးနောက်ပိုင်းပထမဆုံးအကြိမ်လူချင်းတွေ့ဆုံကြမှာကြောင့်ကုန်သွယ်ရေးနဲ့လူခွင့်ကိစ္စတွေအပါအဝင်အကြောင်းအရာအတော်များများကိုဆွေးနွေးပြမဲ့အလားအလာရှိနေပါတယ်။ဒီတွေ့ဆုံမှုကနေထူးခြားတဲ့ရလဒ်ထွက်ပေါ်လာဖို့မျှော်လင့်မထားပေမဲ့အမေရိကန်တရုတ်ဆက်ဆံရေးတည်ငြိမ်အောင်ထိန်းသိမ်းဖို့နဲ့အရှိလေပိုင်းဒေသပဋိပက္ခယူကရိန်းစစ်စတဲ့အရေးကြီးတဲ့ကမ္ဘာပြဿနာတွေမှာပူးပေါင်းဆောင်ရွက်နိုင်မဲ့အခြေခံတွေတည်ဆောက်နိုင်ဖို့ရည်ရွယ်ထားတယ်လို့နှိစက်သူတွေကပြောနေပါတယ်ခင်ဗျာ
။အမေရိကန်ဆိုရလုပ်ငန်းတစ်စိတ်တစ်ပိုင်းရန်နာသွားတာကိုရှောင်ရှားနိုင်အောင်အောက်လွှတ်တော်ကအတီးပြုတ်ပြဋ္ဌာန်းလိုက်တဲ့ဥပဒေကိုအထက်လွှတ်တော်ကလည်းဒီကနေ့မှမဲခွဲအတီးပြုတ်ဖို့ရှိနေပါတယ်။ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်အစိုးရလုပ်ငန်းတွေ2024ခုနှစ်အစောပိုင်းကာလအထိဆက်လက်လေပတ်နိုင်အောင်အစိုးရအတုံးစည်းငွေတစ်စိတ်တစ်ပိုင်းချမှတ်ပေးဖို့အောက်လွှတ်တော်အမတ်တွေဟာအင်္ဂါနေ့တုန်းက336.95မိနစ်နဲ့မဲခွဲအတည်ပြုခဲ့တာပါ2024ခုနှစ်အစိုးရအတုံးစည်းတစ်နှစ်လုံးစာအတွက်ချမှတ်ပေးဖို့ကိစ္စနဲ့ပတ်သက်ပြီး Republican ကြီးစိုးတဲ့အောက်လွှတ်တော်နဲ့သမ္မတဘိုင်ဒန်အစိုးရကြားမှာဆက်လက်ညှိနှိုင်းသွားရမှာပါ အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆင်အဆိုပြုထားတဲ့ဥပဒေမှာတော့အစိုးရဌာနတချို့နောက်နှစ်ဇန်နဝါရီလလည်းအထိနဲ့တချို့ဌာနတွေဖေဖော်ဝါရီလဇန်ပိုင်းအထိလဲပတ်နိုင်အောင်လို့အသုံးစရိတ်တွေချမှတ်ပေးဖို့ပါဝင်ပါတယ်။ဒါပေမဲ့လည်းသူအဆိုပြုထားတဲ့ဥပဒေကိုသူ့ရဲ့ Republican Party ကထက် Democrat အများစုကမဲပေးထောက်ခံခဲ့တာပါ။အောက်လွှတ်တော်ကအတီးပြုပေးလိုက်တဲ့ဒီဥပဒေကိုအထက်လွှတ်တော်ကလည်းအတီးပြုပေးဖို့အလားအလာများပြီးအဲ့ဒီနောက်သမ္မတဂျိုးဘိုင်နဲ့လက်မှတ်ထိုးအတီးပြုပေးရမှာပါ။လက်ရှိအစိုးရအသုံးစရိတ်ဟာဒီသတင်းပတ်တောက်ကြနေ့ည၎င်းရန်အထိသာဖြစ်ပါတယ်။ Ukraine နဲ့ Israel အတွက်ထောက်ပံ့ငွေနဲ့ပတ်သက်ပြီးလာမယ့်သတင်းပတ်တွေအတွင်း Congress မှာဆက်လက်ဆွေးနွေးညှိနှိုင်းသွားဖို့ရှိနေပါတယ်ရှင်။
ယူကရိန်းကိုပေးဖို့မစ်ဆိုင်းဂျုံးနဲ့လက်နက်ကြီးကတိက၈နှစ်မတ်လမှာပြည့်ဖို့အလားအလာနှဲနေတယ်လို့ဥရောပသမဂ္ဂကဆိုပါတယ်။ယူကရိန်းအတွက်မစ်ဆိုင်းဂျုံးတွေနဲ့လက်နက်ကြီးကြီးတစ်သန်းကိုလာမယ့်မတ်လမှာနောက်ဆုံးထားပေးဖို့အရင်ရည်မှန်းထားခဲ့ပေမဲ့ရည်မှန်းထားတဲ့အချိန်ဖြစ်မလာမဲ့အလားအလာတွေများနေတယ်လို့ဥရောပသမဂ္ဂ EU အရာရှိကြီးကပြောလိုက်တာပါ။ရည်မှန်းထားတယ်လို့ပေးဖို့နိုင်မှာမဟုတ်ကြောင်းဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာဂျာမန်ကာကွယ်ဝင်ကြီးBoris Pistorius ကမနေ့ကပဲပြောလိုက်တာပါ EU ကပြောထားတဲ့အတိုင်းဖြစ်မလာနိုင်ဘူးလို့လတော်ကြာကတည်းကတည်ထက်တွစ်ဆုံမှုတွေမှာပြောဆိုနေကြတာတွေရှိပေမဲ့ထိတ်တန့်တာဝန်ရှိသူတယောက်ကအခုမှပထမဆုံးအကြိမ်ထုတ်ဖော်ပြောဆိုလိုက်တာလည်းဖြစ်ပါတယ်ရုရှားကျူးကျော်မှုကိုခံနေရတဲ့ Ukraine တပ်ဖွဲ့တွေအတွက်လိုအပ်နေတဲ့လက်နက်ကြီးကြီးတွေပေးရရင်ပြီးခဲ့တဲ့မတ်လမှာ EU ကကတိပြုခဲ့ပါတယ်Ukraine အတွက်လက်နက်ခရံထောက်ပံ့ရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ် EU အဖွဲ့ဝင်နိုင်ငံတွေကစုဆောင်းထားတဲ့အထက်ကပေးပို့ကြဖို့အစီအစဉ်ခဲ့ကြတာဖြစ်ပါတယ်ဒုတိယဆင့်အနေနဲ့ EU အဖွဲ့ဝင်နိုင်ငံတွေစုပေါင်းပြီးလက်နက်ကြီးကြီးထွက်လုကြမှာဖြစ်ပါတယ်ဂျာမန်ကာကွယ်ရေးဝန်ကြီးကတော့ Ukraine အတွက်လက်နက်ခရံတွေထောက်ပံ့နိုင်အောင်လက်နက်လုပ်ငန်းတွေမှာထုတ်လုပ်မှုတွေတိုးမြှင့်ဖို့ကြိုးပမ်းနေကြတယ်လို့လည်းဆက်ပြောခဲ့ပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 15953ညလိုင်းထိုမီတာ25 kHz 11803ညလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်အင်ဒိုနီးရှားနိုင်ငံမှာဒီကနေ့စတင်ကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့စီဝေးပွဲအတွင်းမြန်မာအကြက်တဲနဲ့ Israel Hamas စစ်ပွဲအဆုံးသတ်ဖို့အတွက်တောင်းဆိုခဲ့ကြပါတယ်။မြန်မာရေးနဲ့ပတ်သက်လို့တော့လက်တလောဖြစ်ပေါ်နေတဲ့ပြည်ပခါတွေအတွက်စိတ်မကောင်းဖြစ်ရကြောင်းအင်ရှင်အင်ဒိုနီးရှားကာကွယ်ရေးဝန်ကြီး Prabowo Subiaco ကအခုလိုပြောကြားခဲ့ပါတယ်
။ We are saddened with the deteriorating situation in Myanmar. Indonesia as chair of ASEAN continues to push
မြန်မာနိုင်ငံမှာတဖြည်းဖြည်းဆိုးဝါးလာနေတဲ့အခြေအနေတွေအတွက်စိတ်မကောင်းဖြစ်ရပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံဟာခိုင်မာတဲ့ငြိမ်းချမ်းရေးရရှိဖို့အဆင့်တစ်ဆိုက်ကြိုးပမ်းခဲ့ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းမှုတည်ငြိမ်မှုနဲ့တရားဥပဒေစိုးမိုးမှုတွေအပြင်တဟဇာတမျှတတဲ့ရင်ကြားစည်ရေးဖြစ်ပေါ်လာအောင်အင်ဒိုနီးရှားကဆက်လက်ကြိုးပမ်းသွားပါမယ်။မြန်မာနိုင်ငံမှာလက်ရှိအကျက်တဲကယုံထွက်ပြီးရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးပေါ်ထွန်းလာအောင်တခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေကလည်းဝိုင်းဝန်းဆောင်ရွက်ဖို့တိုက်တွန်းလိုပါတယ်လို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကစီဝေးပွဲဖွင့်မိန့်ခွန်းမှာထည့်သွင်းပြောဆိုသွားတာပါ။အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုမြန်မာစစ်ကောင်စီဘက်ကအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တဲ့အတွက်စစ်ကောင်စီကိုကိုစားပြုတဲ့မြန်မာကာကွယ်ရေးဝန်ကြီးကိုဖိတ်ကြားထားခြင်းရှိပါဘူး။နောက်နေ့တွေမှာတော့အာဆီယံကာကွယ်ရေးဝန်ကြီးအပေါင်းလို့ခေါ်တဲ့အမေရိကန်အပါအဝင်အာဆီယံနဲ့ဆွေးနွေးဖက်၈နိုင်ငံကကာကွယ်ရေးဝန်ကြီးတွေရဲ့စီဝေးပွဲကိုဆက်လက်ကျင်းပမှာလည်းဖြစ်ပါတယ်။ Israel နဲ့ Hamas အဖွဲ့ကြားမှလက်တလော့ဖြစ်ပေါ်နေတဲ့စစ်ရေးပြည်ပခန့်နဲ့ပတ်သက်လို့ကတော့မလေးရှားကာကွယ်ရေးဝန်ကြီးမိုဟာမက်ဟာဆန်ကအပြစ်ခတ်ရဲစဲရေးအတွက်တောင်းဆိုခဲ့တယ်လို့အကြမ်းဖက်တဲ့ဤမျိုးစုံနဲ့အရက်သားတွေကိုတပ်ဖြတ်ရှုတ်တပ်ဖြတ်တာကိုရှုတ်ချကြောင်းလည်းပြောကြားခဲ့ပါတယ်ရှင်
။မြန်မာနိုင်ငံမှာတော့လက်တလော့တိုက်ပွဲတွေကြောင်းလူသိမ်းချီနေရစွန့်ခွာနေရပြီးအနည်းဆုံး80နေပါတိုက်ဆုံးခဲ့ရပြီလို့ကုလသမဂ္ဂကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာမကြသေးခင်ကစလက်နက်ကင်ပဋိပက္ခတွေပြင်းထန်လာရာကအရသာတိခိုက်တိုက်စုံမှုတွေရှိခဲ့တယ်လို့လူပေါင်း2000လောက်နေရာဆွန့်ခွာခဲ့ရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်လိုက်တာပါ။ရှမ်းပြည်မြောက်ပိုင်းမှာတိုင်းဒေသလက်နက်ကင်အဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားပြီးခဲ့တဲ့လအောက်တိုဘာနှောင်းပိုင်းကစခဲ့တဲ့တိုက်ပွဲတွေဟာအခုအခါရခိုင်ပြည်နယ်ပါဝင်ကျန်ဒေသတွေမှာပါကျယ်ပြန့်လာခဲ့ပြီးကနူးလီလာချက်တွေအရအမျိုးသမီးနဲ့ကလေးငယ်တွေပါဝင်အနည်းဆုံးအရသာ85ယောက်တိုက်စုံက94ယောက်ထိခိုက်ဒဏ်ရာရခဲ့တာလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UN OCHA ကဒီနေ့ပဲသတင်းထုတ်ပြန်လိုက်တာပါ။တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းကယားရခိုင်နဲ့ချင်းပြည်နယ်တွေမှာနေရာစွန့်ခွာသူက2သိန်းကျော်ရှိခဲ့တယ်လို့လည်းဖော်ပြပါရတယ်။တိုက်ပွဲတွေစတင်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းမှာအနည်းဆုံးမြို့နယ်10ခုမှာတိုက်ပွဲတွေပြင်းထန်ခဲ့ရကသေဆုံးသူရတ43ယောက်နဲ့ဒဏ်ရာရသူ81ယောက်ရှိခဲ့ပြီးနိုဝင်ဘာ14ရက်နေ့ထိကိန်းဂဏန်းတွေအရနေရာစွန့်ခွာရသူ6000အထိရှိတယ်လို့လည်းပြောပါရတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံကိုနောက်ထပ်ရိုဟင်ဂျာ150နီးပါးရေကြောင်းကနေဒီကနေ့ထပ်မံရောက်ရှိလာကြောင်းတာဝန်ရှိသူတွေကပြောပါရယ်အာချစ်ဒေသကိုရိုဟင်ဂျာ200နီးပါးရောက်လာခဲ့ပြီးနောက်တစ်ရက်မှာပဲအနည်းဆုံး148ယောက်လိုက်ပါလာတဲ့ဆက်လီတစီထပ်ရောက်လာခဲ့တာပါအမျိုးသား46ယောက်အမျိုးသမီး58ယောက်နဲ့ကလေး44ယောက်ပါဝင်ကြောင်းလဲဒေသခံအစိုးရကကြေညာချက်ထုတ်ပြန်ထားပါရယ်ရိုဟင်ဂျာတွေဘေကနေထွက်ခွာလာပြီးအင်ဒိုနီးရှားကမ်းခြေကိုရောက်လာတယ်ဆိုတာကိုတော့လက်တလုံးမသိရသေးပေမဲ့မြန်မာနိုင်ငံမှာ2019စစ်တပ်နေမည်ရှင်းလင်းရေးစစ်ဆင်ရေးအတွက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေမကြာခဏဆိုသလိုရေချောင်းကနေဒေတာရဲနိုင်ငံတွေစီကိုရောက်လာလေးရှိပါတယ်။အခုနောက်ထပ်ရေချောင်းကရောက်လာသူတွေဟာအင်အားချိနဲ့နေပြီးနေထိုင်မကောင်းသူတွေလည်းပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အင်ဒိုနီးရှားနိုင်ငံတာဝန်ခံကတော့အခုနောက်ဆုံးရောက်လာသူတွေနဲ့ပတ်သက်လို့အချက်အလက်အတိအကျမသိရသေးကြောင်းနဲ့ရိုဟင်ဂျာတွေဘေးကင်းလုံခြုံရေးတာဝန်ရှိသူတွေနဲ့လက်တွဲဆောင်ရွက်နေကြောင်း AFP သတင်းဌာနကိုပြောဆိုထားပါတယ်ရှင်။
ဖိလစ်ပိုင်မှာတော့အမတ်တယောက်ကိုတပ်ပစ်မဲ့ချင်းချောက်တဲ့ဆဆွဲချက်ဖြစ်ရှင်းပေးဖို့သမ္မတဟောင်းရိုဒရီဂိုဒူတာတေးကိုဆင့်ခေါ်လိုက်ပါတယ်။ဖိလစ်ပိုင်လွှတ်တော်မတ်တူးကိုတပ်ပစ်မဲ့လို့ချင်းချောက်ထားတဲ့ဆဆွဲချက်နဲ့ပတ်သက်ပြီးသမ္မတဟောင်းဒူတာတေးကိုဖိလစ်ပိုင်အစိုးရရှေ့နေကဆင့်ခေါ်လိုက်တာပါ။အောက်လွှတ်တော်ဒုတိယလူနည်းစုခေါင်းဆောင်တင်သွင်းတဲ့ရာဇဝတ်မှုဆိုင်ရာတိုင်ကြားချက်အတွက်ကနဦးစုံစမ်းစစ်ဆေးမှုစိတ်ပိုင်းဖြစ်အောက်တိုဘာလ29ရက်နေ့စွဲနဲ့ဆင့်ခေါ်ထားတဲ့ဒီဆင့်ခေါ်စာကိုဒီနေ့ပဲမီဒီယာတွေမှာထုတ်ပြန်လိုက်တာပါ။ဒူတာရီဟာစိုက်ဘာရာဇဝတ်မှုတာစီကာကွယ်ရေးအဥပဒေအရကြီးမားတဲ့ချင်းချောက်မှုဆိုင်ရာရာဇဝတ်မှုကျွလွန်ခဲ့တယ်လို့အောက်တိုဘာ10ရက်ကဒေတာရင်းရုပ်သံနဲ့ SMNI နဲ့တွေ့ဆုံမေးမြန်းခဲ့မှလည်းတိုင်ကြားသူကပြောထားပါတယ်။ဒါအပြင်ဒူတာရီဟာသူ့ရဲ့သမီးဒုသမရာဆာရာဒူတာရီကိုထောက်လင်းနဲ့လျှို့ဝှက်ရန်ပုံငွေတွေကိုသူ့ရဲ့ရုံးနဲ့ပညာရေးဌာနအတွက်ဘလို့ခွဲဝေအသုံးပြုရမယ်ဆိုတာအကြံဉာဏ်ပေးခဲ့တယ်လို့လည်းသူကပြောခဲ့ပါတယ်ခင်ဗျာ။The Voice of America, VOA. VOA America, အသံရဲ့နိုဝင်ဘာ15ရက်ဗုဒ္ဓညသတင်းလေးကိုမခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေအလှည့်ပါ။ပထမဆုံးကတော့လွိုက်ကောမြို့သိမ်းတိုက်ပွဲဆက်ပြင်းထန်နေတာပါ။နိုဝင်ဘာ15ရက်ဒီနေ့တလီလုံးစစ်စင်ရေး9ရက်မြောက်နေ့မှာလွိုက်ကောမြို့ပတ်ဝန်းကျင်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်ပွားနေပါတယ်စစ်ကောင်စီဘက်ကစီးရီးယားကြဆုံနေပြီးလက်လက်ကြီးနဲ့လေကြောင်းအသုံးပြုပြီးဒီနေ့တလျှောက်လုံးတိုက်ခိုက်နေတယ်လို့ဒေသခံတိုင်းဒါတက်တွေကဆိုပါတယ်ကရင်ပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကတော့တိုက်ပွဲရဲ့လေးအမြောင်နဲ့မနေ့ကအထိဆိုအရက်သားတိုက်စုံမှုက38ဦးအထိရှိလာနေတယ်လို့ပြောပါတယ်ဒီသတင်းအပြည့်စုံမဆုမွန်ပြောပြပေးပါဦးခင်ဗျာ
ကရားပြည်နယ်ဒေသအခေါ်ကရင်ဒေသလွိုက်ကော်မြို့ရဲ့ဝင်းကျင်နေရာအနှံ့မှာကရင်နီတော်လန်ရေးအင်အားစုတွေနဲ့စစ်ကောင်စီတို့ကြားမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတာဒီကနေ့ဆိုရင်တော့9ရက်သက်တိုက်ရှိလာနေပြီဖြစ်ပါတယ်။တလေးလုံးစတင်လိုက်တဲ့နိုဝင်ဘာလ17ရက်နေ့ကနေဒီကနေ့အထိကရင်နီတပ်မတော် KA ကရင်နီကာကွယ်ရေး KNDF KNPLF နဲ့လွိုက်ကော်ဒီမော့ဆိုမိုးပြဲအပါအဝင်ဒေသခံကာကွယ်ရေးတပ်တွေစုပေါင်းထားတဲ့ကရင်နီတပ်ပေါင်းစုတွေကစစ်ကောင်စီရဲ့ရှေ့တန်းစခန်းတွေဂိတ်စခန်းတွေစစ်ဆေးဂိတ်တွေကိုတိုက်ခိုက်သိမ်းပိုက်နေတာဖြစ်ပါတယ်။စစ်ကောင်စီတပ်အနေနဲ့ထိခိုက်သေးဆုံးမှုများပြားပြီးတော့စစ်ရေးအရာကြာရှုံးနေတာကြောင့်လက်နက်ကြီးနဲ့အစမတန်အသုံးပြုပစ်ခတ်နေတယ်လို့လေကြောင်းကနေပါအပြင်းထန်ပြန်ပြီးတော့ခုခံတိုက်ခိုက်နေပြီး15မိနစ်တခါလေယာဉ်နဲ့လာပြီးတော့ဘုံကျဲနေတာဖြစ်ပါတယ်။ဒီကနေ့မှာတော့လိုက်ကော်တပ်ကတော်ကိုသိမ်းပိုက်လိုက်နိုင်ပြီလို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဘ ਹੁ ပြန်ကြားရေးတာဝန်ရှိသူတူက VOA မြန်မာပိုင်းကိုပြောပါတယ်
။စခန်းရဲ့လောရောတိုင်းနာမျိုးတော့ရှိနေပေါ့နော်။ဒါပေမဲ့အဲဒီကတော့ဝိုင်းမှာတော့စစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေတိုက်ခိုက်တယ်မျိုးရောရှိပေါ့။ဥပမာလော်ရောကတက်တူလိုဟာမျိုးတွေပေါ့နော်။ပြည်ရေးဝန်ထမ်းတွေကိုစခန်းဖြစ်လောက်ထားတဲ့စစ်ကောင်စီတပ်တွေကိုကျွန်တော်တို့ကနေပြည်တော်ဝင်ရောက်တိုက်ခိုက်တယ်လို့လောက်ခဲ့ပါ
လက်တော့တက္ကသိုလ်ထဲကိုစစ်ကောင်စီတပ်ဆွဲထားတာဖြစ်တဲ့ကျွန်တော်တို့ကိုရောင်းတိုက်ခိုက်ခဲ့တာပေါ့နော်ဆိုတော့အဲ့မှာစစ်ကောင်စီတပ်ဖက်ကအကြဆုံးများတယ်အကြဆုံးများပြီးတော့တချို့လည်းထွက်ပြေးတယ်တချို့ကျတော့လည်းစဲနဲ့ချတယ်ပေါ့နော်အဲ့လိုကြီးအခြေအနေကြီးရှိတယ်ဆိုတော့ခုလောဆယ်ဒီတက္ကသိုလ်ဝင်းကိုတော့ကျွန်တော်တို့တိုက်ခိုက်တိုက်ခိုက်နိုင်တယ်ပေါ့နော်ဟုတ်ကဲ့
တနက်တန်နေ့စူညံနေတဲ့တိုက်ပွဲကြားမှာရောက်ရှိနေတဲ့ဗဟိုပြန်ကြားရေးတာဝန်ခံက VOE ကိုပြောသွားတာပါလက်ရှိမှာလွိုက်ကော်ထောင်ကိုမသိမ်းနိုင်သေးပေမဲ့ထောင်အနီးတစ်ဝိုက်ချထားတဲ့စစ်ကောင်စီကင်းမုံစခန်းကိုတိုက်ခိုက်နေတယ်လို့လည်းပြောပါတယ်မနေ့ကတော့လွိုက်ကော်တက္ကသိုလ်ဝင်းထဲမှာတက်ဆွဲထားတဲ့တက်မ66လက်အောက်ခံခမရ425နဲ့ခမရ6တရင်တွေကိုအပီးသက်ချင်းမုံသိမ်းပိုက်နိုင်ခဲ့တယ်လို့ KNDF ကဒီကနေ့သတင်းထုတ်ပြန်ပါတယ်တိုက်ပွဲတွေအတွင်းမှာတော့စစ်ကောင်စီဘက်ကတရင်မှုဒုရင်မှုအများအပါအဝင်တပ်ဖွဲ့ဝင်130ကျော်သေဆုံးပြီးခဲရဲလက်နက်မျိုးစုံ128လက်နဲ့38ဦးကိုဖမ်းမိသလိုတပ်ခွဲမှုကောင်းမြတ်ကိုကြီး4659ခုဦးစီးတဲ့စစ်ကောင်စီတပ်သား32ဦးကလက်နက်ချခဲ့ကြောင်းနဲ့သူတို့ကိုကောင်းစွာထိန်းသိမ်းစောင့်ရှောက်ထားကြောင်းလဲ KNDF ကပုံနဲ့တကွသတင်းထုတ်ပြန်ပါတယ်အခုလိုမျိုးစစ်ကောင်စီတပ်သားတွေဒေသခံကာကွယ်ရေးတပ်တွေစီမှာလက်နက်ချတာနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတိုက်ပွဲနဲ့မသက်ဆိုင်တဲ့လွိုက်ကော်တပ်ကတော်ကိုတိုက်ခိုက်ပြီးပညာရေးဝန်ထမ်းတွေကျောင်းသူကျောင်းသားတွေကိုအတင်းအဓမ္မခေါ်ဆောင်သွားတယ်လို့မနေ့တုန်းကသတင်းထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူကတော့စစ်ကောင်စီဘက်ကဒဇာကန်လုထားတဲ့ပညာရေးဝန်ထမ်းနဲ့မိသားစုတွေကိုကယ်ထုတ်ခဲ့ပြီးဘေးကင်းတဲ့နေရာကိုပြောင်းရွှေ့ထားတယ်လို့ပြောပါတယ်ကယင်းဤပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှကိုပညာကတော့တော်လန်ရေးတပ်ပေါင်းစုတွေကဲထုတ်နိုင်ခဲ့တဲ့ရိုက်ကော်တက္ကသိုလ်ကစီဒီအမ်မလုပ်ထားတဲ့ဝန်ထမ်း134ဦးနဲ့မိသားစုဝင်64ဦးကိုလူသားချင်းစာနာထောက်ထားရေးလူခွင့်ရေးတွေနဲ့အညီပြည်ထရေးဌာနရဲ့စီမံကြီးကြပ်မှုအောက်မှာဘေးကင်းစွာစောင့်ရှောက်ထားကြောင်းနဲ့အမျိုးသားညီညွတ်ရေးအတိုင်းအမြင်ကောင်စီ UNCC ရဲ့စီဒီအမ်နိုင်ငံဝန်ထမ်းဆိုင်ရာမူဝါဒနဲ့အညီလှုပ်ဆောင်မှဖြစ်ကြောင်းလည်းပြောပါတယ်ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်အရက်သားထိခိုက်ဒေကျေမှုကမြင့်တက်လာနေပါတယ်။မနေ့ကအထိအရက်သားပြည်သူ38ဦးသေဆုံးပြီး50ထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ကိုဗညာကပြောပြပါတယ်
။မနေ့ညအထိကတော့ကျွန်တော်အရက်သားပေါင်းလွယ်ကော်နဲ့ဒီမိုးပြဲမြို့တွေမှာ34ဦးပေါ့နော်။အဲ့ဒါကျွန်တော်စီးရင်တိကျနေပေါ့နော်။34ဦးဒီဆုံးတဲ့နောက်တော့အရက်ပေါင်း50ထက်မနည်းပေါ့နော်။ထိခိုက်ဒဏ်ရာရမှုရှိပါတယ်ခင်ဗျာ။တချို့ကတော့ကျွန်တော်တို့စီးရင်ခင်ဗျာမထည့်ပေါ့နော်။တတိယဦးတချို့ energy ပုံတန်ကြတော့မလုံးရပြီတော့မှဆုံးတဲ့လူတွေရှိပါတယ်၃ယောက
်ဒီကနေ့မှလည်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲနေပြီးအရက်သားတွေခြေပြက်လက်ပြက်ပြင်းပြင်းထန်ထန်ဒဏ်ရာရတဲ့သူတွေများနေပါတယ်လို့လွိုက်ကော်မိုင်းလုံးရက်ွက်နေသူကပြောပါတယ
်ခုတည်းနှစ်ခေါက်ချင်းသွားတာအဲ့မှာအများကြီးပဲပိတ်မိညာအကုန်လုံးလေအဲ့ဒီကျွန်တော်တို့ဟိုဟော့ကြီးထဲမှာအဲ့ဒီခြေပြက်လက်ပြက်တွေအများကြီးရောက်နေဘိုးစားချက်မိုင်းလုံးအခုလေးရင်ကျဲသွား
လွိုက်ကော်မျိုးကဆစ်ဆောင်အရေးကူညီပေးနေတဲ့တန်ဃာတော်ကို VOE မြန်မာပိုင်းကမေးမြန်းနေတဲ့အချိန်မှာပဲလက်နက်ကြီးကြားရောက်ပောက်ကွဲခဲ့ပါတယ်
။အဲဒီလေးမှာအကျေတော့နေနေတယ်။လေရင်နေပြီးတော့တက်တယ်နေတာ။ဘောခူရက်ကွက်တော့ပေါ်နာနာတော့ရက်ကွက်တော့မုံညာတော့။အမ်းလာ။အဲခဏနေဒီမှာကြာလင်းပြီး။ဒီနေ့လက်နက်ကြီးလာ
right got away မှာတော့ဒေတာစံတော်ချင်းညက်နေပိုင်းအထိတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေစေဖြစ်ပါတယ်ရှင
်ဒီ right got မျိုးသိန်းတိုက်ပွဲဆက်ပြီးတော့ပြင်းထန်နေတာကိုမဆုမုံပြောပြခဲ့တာပါအခုလဲရှမ်းမြောက်ကုတ်ခိုင်မှာပြည်သူစစ်စခန်းတချို့ TNL တောင်းတက်သိမ်းလိုက်တာပါရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်တဲ့ဒီနေ့စစ်ကောင်စီတပ်နဲ့ TNL ပူးပေါင်းတပ်တွေတိုက်ပွဲဆက်ပြင်းနေပြီးကုတ်ခိုင်မျိုးကပြည်သူစစ်စခန်းတချို့ကိုသိမ်းလိုက်နိုင်ကြောင်း TNL ပြောခွင့်ရကပြောပါတယ်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နောင်ချိုကြောင်မဲတီဘောစတဲ့ဒေသတွေမှာတော့နေစဉ်လက်နက်ကြီးပစ်ခတ်တာတွေကြောင့်ပြည်သူတွေစိုးရင်ကြောက်လန့်နေရသလိုလမ်းပြတ်တောက်နေတဲ့အတွက်စားရိတ်ခါအခက်အခဲတွေလည်းရှိလာနေပါတယ်ဒီကြောင်းကိုစုံဝက်လိုင်းပြောပြပေးပါအောင်ခင်ဗျာ
ညီနောင်မဟာမိတ်သုံးဘွဲ့ရဲ့10/29စစ်စင်ရေးဟာအခုဆိုရင်ရက်20ရှိလာခဲ့ပြီးတိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေသေးပါဒီကနေ့မှာတော့နောင်ချုံမြို့နယ်အတွင်းမှာမနက်ကနေနေခင်းပိုင်းအထိတိုက်ပွဲတွေပြင်းထန်နေစေရှိကြောင်း PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူရုံးတာဝန်ခံက VOA ကိုပြောပါတယ
်မနက်ကနေကုထီတီနောင်ချုံရွှေညောင်ပြည်မှာတော့တိုက်ပွဲတော့ပြင်းထန်နေတယ်ဟိုအသေးစိတ်တော့မသိရသေးဘူးမနေ့ကတက္ကသိုလ်ရဲ့စခန်းလေးခုကိုကျွန်တော်တင်ပြနိုင်တယ် ဖြစ်စဉ်ကမနေ့ဖြစ်တယ်ပေါ့လေနော်လာရခက်ခဲကြောင့်ဒီနေ့ထုတ်ပြန်တယ်ပေါ့နော
်တင်းယူခဲ့တဲ့စကမ်းတွေဟာကုတ်ခိုင်မျိုးနဲ့ရှောက်ဟော်ပြီးသူစစ်စကမ်းနဲ့လွယ်ကန်စစ်ကောင်စီနဲ့ပြီးသူစစ်ပူပေါင်းစစ်စကမ်းတန်ရမ်းမြို့နယ်ကစစ်ကောင်စီရဲ့ဆိုင်းလျံတပ်စခန်းတို့ပါဝင်ကြောင်းနဲ့ကုတ်ခိုင်မြို့နယ်မုံဟွန်နဲ့မုံမော်ပြည်သူစစ်တွေကလည်းလက်နက်ဆက်လက်လာရောက်အနံ့ကြောင်းသတင်းထုတ်ပြန်ပါတယ်။ဒေသတွင်းသတင်းမီဒီယာတွေမှာတော့ဒီလ14ရက်နေ့ညနေပိုင်းကမူဆယ်မြို့နယ်အနီးလွယ်ကောင်မူးတပ်စခန်းကို TNL ကသိမ်းပိုက်လိုက်ကြောင်းဖော်ပြကြပေမဲ့ TNL ပြောရေးဆိုခွင့်ရှိသူကတော့အတိမပြုနိုင်သေးကြောင်းပြောပါတယ်။ဒီလ14ရက်နေ့ကတော့နောင်ချုံမြို့နယ်ဂုတ်တွင်းဘက်မှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီကလေကြောင်းက3ကြိမ်ပစ်ခတ်ခဲ့ကြောင်းကြောင်မဲအခြေဆိုင်ခမရ900နှစ်ကို TNL ဝင်ရောက်တိုက်ခတ်ခဲ့ကြောင်းညီနောင်မဟာမိတ်ကသတင်းထုတ်ပြန်ထားပါတယ်။နောင်ချုံမြို့နယ်တွင်းမှာတိုက်ပွဲတွေဖြစ်ပွားနေတာရက်တက်တက်နှစ်ပတ်ကျော်လာပြီဖြစ်ပါတယ်။ဒီရက်ပိုင်းမှာပဲတီဘောမြို့နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားပြီး TNL ကဗိုလ်ချုပ်အနီးကကျင်းတီတရားကိုဒီလ12ရက်နေ့မှာဘုံခွဲဖျက်ဆီးခဲ့ပါတယ်။လောလောဆယ်မှာတော့မန္တလေးလာရှိုးပြည်တော်စုလမ်းမကြီးဟာလည်းအတွားလာရဆိုင်နေတယ်လို့တိုက်ပွဲတွေဇက်တိုက်ဖြစ်နေတာကြောင့်ဒေသခံတွေအခက်အခဲတွေ့နေရတယ်လို့ကြောင်မဲမျိုးကတဦးကပြောပါတယ
်ဖြစ်ဖြစ်တယ်ပြီးတော့လမ်းတွေကတော့လို့ဟာရှိရတော့လူတို့ကတော့အဲကုန်စီပို့ဆောင်ရေးလေးဒုက္ခရောက်တယ်စားရတော့ရေးလေးဘယ်လိုစားပနာလဲကြီးတယ်ကုန်စီစစ်တယ်ပြောလက်မတိုင်လေးရှိနိုင်တဲ့နေရာလို့စစ်တပ်ကအဲ့ဒီလမ်းပြနေဆိုလို့ရှိရင်ချုပ်ပြေးပါလေရှောင်းရတယ်လူတို့ကတော့လည်းကြောက်ကြောက်လန့်လန့်နဲ့နေနေရတ
ော့ဒေတာရွန့်တိုက်ပွဲတွေကြောင့်အကြောင်းမဲမျိုးပေါ်နဲ့နောင်ပင်ရွာမှာစစ်ဆောင်ပြည်သူ 2,000 ကျော်လောက်ရောက်ရှိနေတာပါကိုကန့်ဒေတာဘက်ကတိုက်ပွဲအခြေအနေကိုတော့ MND အခုလို့ပြောပါတယ
်ဒီနေ့ကတော့ဒီအခုအချိန်အထိတော့ဒီကိုကန့်ခရရဲ့မြောက်ဘက်ပိုင်းမော်ထိုက်ဒေတာပေါ့နော်အဲမော်ထိုက်ဒေတာမှာရှိတဲ့တပ်စခန်း၃ခုကိုကျွန်တော်တို့တင်ပိုင်နိုင်ခဲ့တယ်ဗျအဲ့တော့တင်းနီတို့ဖက်ကလည်းစစ်ကစားမှုတွေတော့လုပ်နေတာပေါ့နော်
ညီနောင်မဟာမိတ်သုံးဘွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာတော့စစ်ရေးအရှင်ဟာပုံမှန်မြင့်တက်လာနေပြီးလောက်ကင်ဒေတာကိုရောက်နိုင်အောင်ဆက်လက်ချီတက်နေကြောင်းဖော်ပြပါတယ်ဒီလ13ရက်နေ့ကတော့လောက်ကင်မြို့နယ်ငားမိုင်ကျော်အကွာကပါစင်ကျော်ကိုသိမ်းယူနိုင်ကြောင်း MNDAA ကထုတ်ပြန်ထားပါတယ်ဒီလ13ရက်နေ့မှာပဲကွတ်ခိုင်မြို့နယ်တမိုးညဲရှိခလာရ113တပ်စခန်းကိုကချင် KIA ကသိမ်းယူခဲ့ပါတယ်စစ်ကောင်စီဘက်ကတော့ဒီလ14ရက်နေ့ကရှမ်းမြောက်ဒေတာတာရွှေထံဘက်မှာထိတွေ့တိုက်ပွဲအနေငယ်ရှိကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့အသေးစိတ်ထုတ်ပြန်တာတော့မရှိပါဘူးခင်ဗျာ
။ရှမ်းမြောက်စစ်စင်နှစ်ပတ်ကျော်ကြာလာချင်းကုတ်ခိုင်မှာပြည်သူစစ်စခန်းတချို့ဆက်သိမ်းခံရတာကိုကိုဇော်ဝင်းလိုင်းပြောပြခဲ့တာပါ။အခုလည်းတိုက်ပွဲပြန်ဖြစ်လာတဲ့ရခိုင်လမ်းကြောင်းစစ်ကောင်စီပိတ်ဆို့မှုကြောင့်ခီးသွားတွေအခက်ကျင်းလာတာပါ။စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အစည်းတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီကဂုံလန်းရေလန်းတွေအားလုံးပိတ်ဆို့ထားတာကြောင့်ခီးသွွားပြည်သူတွေအခက်ကြုံနေရပါတယ်။ရခိုင်ကနေရန်ကုန်ကနေရခိုင်ကိုလာတဲ့ခီးတဲ့တွေပြီးခဲ့တဲ့တနင်္လာနေ့ကလေးကအန်းတောင်ကုတ်တန်တွဲစတဲ့မြို့နယ်တွေမှာပိတ်မိနေတာရှိတယ်လို့စစ်တွေမြို့နယ်မှာလည်းခီးသွွားပြည်သူတွေရာနဲ့ချီပိတ်မိနေတာပါ။ရန်ကုန်ကလာတဲ့ဒီသတင်းကိုစံကျော်ပြောပြပေးပါဦးခင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းတွေကိုပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့ကရခိုင်လက်နက်ကိုင်အဖွဲ့ကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးဒီနေ့အထိတိုက်ပွဲတွေဆက်တိုက်ဖြစ်နေတယ်လို့စစ်ကောင်စီကရခိုင်ပြည်တွင်းကုန်းလန်းရေလန်းတွေအားလုံးကိုပိတ်ဆို့ထားတာလည်းဖြစ်ပါတယ်။အခုလိုစစ်ကောင်စီရဲ့ပိတ်ဆို့မှုတွေကြောင့်ဒေသတွင်းကုန်းစီစီးဆင်းမှုတွေမရှိတော့တယ်လို့ရခိုင်ပြည်နယ်ကမြို့နယ်တော်တော်များများမှာခီးသွွားပြည်သူတွေရာနဲ့ချီပိတ်မိနေကြတာပါ။ရခိုင်ပြည်နယ်မြို့တော်စစ်တွေမှာဆိုရင်အနေနဲ့အရရကအကြောင်းမျိုးမျိုးကြောင့်လာကြတဲ့ခီးတယ်တွေရာနဲ့ချီပြီးပိတ်မိနေတယ်လို့စားတောက်နေထိုင်ရေးအတော်အခက်ကြုံနေရတယ်လို့စစ်တွေမြို့တွေမှာပိတ်မိနေသူတူကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီဆက်သွင်းနေရတယ်လို့ပိတ်မိနေတာဟုတ်။အာစားရတောက်ရရစားကျွန်တော်တို့ကတော်တော်လေးအဖြစ်ဆက်တွေတွေ့ရတယ်။နောက်ပြီးဒီမှာကျွန်တော်တက်ဖို့ကစားတယ်ပေါ့နော်။အဲမရှိတော့ဘူးလေမရှိတော့ဟုတ်ကဆွဲဒီကဆွဲနဲ့ဆွဲလွက်ပြီးဒီလိုပဲတယောက်တယောက်ကိုမိတ်မိတ်ပြီးသုံးနေရတယ်အဲ့လိုအခက်ခဲတွေရှိတယ်အခုတွားလိုက်ကစရိတ်ကြီးကတော်တော်လေးပြတ်လို့တချို့လဲတချို့အတိုင်းဓာတ်တွေနဲ့လာတဲ့ပုံကိုယ်တွေရှိတချို့မရှိမရှိမှလာတဲ့ပုံကိုယ်တွေလည်းရှိတယ်အဲအားရမျိုးတွေရှိတယ်တချို့လဲအစာရည်စားပြတ်ငတ်တဲ့ငတ်တဲ့ဟာတွေရှိတာပေါ့ကိုရဲချင်းလေးကတော်တော်လေးဆိုးနေတယ်ကိုရဲ
ဒါအပြင်စစ်တွေမြို့တွင်းပိတ်မိနေသူတွေတဲမှာတင်တန်းလာတတ်တဲ့ပညာရေးဝန်ထမ်းတွေလည်းပါဝင်တာပါစစ်ကောင်စီအနေနဲ့တိုက်ပွဲတွေဖြစ်တာနဲ့အခုလိုပိတ်ဆို့တာတွေကိုမလုပ်သင့်ဘူးလို့လဲစစ်တွေမြို့တွင်းပိတ်မိနေသူတူကပြောပါတယ
်ကျွန်တော်ကလည်းပါလာစင်ကျွန်တော်ကလည်းပါလာလူတွေကိုဒီညမှာတော်တော်လေးရှိပါတယ်ကိုဘာလို့ဆိုရင်တော့၄-၅စီတိုက်ဆိုရှင်ကိုမလုပ်ဘူးလေဒစီ40နဲ့ပဲထားလိုက်အောင်ကိုရာရာနောက်ထပ်ခီးတယ်လည်းအများကြီးရှိသေးတာဟုတ်အနည်းဆုံးကျွန်တော်ကဒီက၄-၅လောက်အချိပို့ကိုအနည်းဆုံးကတော့တင်းနာလာတော့ကြောက်စရာမှလည်းတော်တော်လေးပိတ်မိနေတဲ့အကြောင်းစရာတွေလည်းကျွန်တော်ကတော့ဗျာသူဟာသူတိုက်တာသက်သနာမရှိဘူးပေါ့နော်တိုက်တာတိုက်ပေါ့နော်
အာတက်ကြောက်တိုင်းဒီကိုဖြစ်တဲ့ဟာဖြစ်ပါဒီပိတ်ခတ်ပိတ်ဆို့ထားတာတော့ကိုစာဝန်ကြီးကဆိုအာလုံးခက်ခဲတွေတွေ့တော့ရမှာလို့ကိုသွားရလာရတာဟုတ်ဒါပြင်ငပလီကန်းကြီးရှိရတန်တွဲမျိုးနဲ့မှာဆိုရင်လာရောက်အပန်းဖြေကြတဲ့ခီးတဲ့တွေအပါဝင်ရန်ကုန်ကနေရခိုင်ပြည်နယ်ကိုပြန်တက်လာကြတဲ့ရခိုင်ဒေသခံတွေလည်းနိုဝင်ဘာလ17ရက်နေ့ကတည်းကပိတ်မိနေကြတာပါ လာရောက်အပန်းဖြေကြတဲ့ခီးတဲ့အချို့ကတော့တန်တွဲရန်ကုန်ပြည်စွန့်နေတဲ့လင်းတွေနဲ့ပြန်ကြတာတွေလည်းရှိပါတယ်ရန်ကုန်ကနေတက်လာတဲ့ခီးတဲ့တင်ကားတချို့ကခီးတဲ့တွေကတော့ဘုံကြီးကျောင်းတွေမှာနေထိုင်နေကြတာပါစစ်ကောင်စီဘက်ကတော့ပိတ်မိနေတဲ့သူတွေကလာတဲ့နေရာကိုပြန်သွားမယ်ဆိုရင်ပြန်ခွင့်ပေးမယ်လို့ပြောပေမဲ့ရခိုင်ပြည်နယ်တွင်းကလာသူတွေကိုတော့ပြန်ဝင်ခွင့်မပေးသေးဘူးလို့ပိတ်မ
ရခိုင်နဲ့ဆိုင်ရတာလေဟုတ်တယ်မရသေးဘူးအဲ့ဒါလည်းတော့ဒီရခိုင်ဘက်ကိုတော့သွားလို့မရသေးဘူးရန်ကုန်ဘက်ကိုပြန်မဲ့လူတွေကတော့ဟိုစင်းကြီးလုပ်နေတော့ရန်ကုန်ဘက်ကတော့ရန်ကုန်ဘက်ကိုပြန်နေတဲ့ဆိုရင်ပြန်ပေါ့အဲ့လိုလာတဲ့နေရာကိုပြန်နေမယ်ဆိုရင်ပြန်ဟိုဘက်ကိုတော့မခွင့်မရဘူးသူတို့ကတော့ဟာပေါ့နေစရာပေးထားတယ်ဟောအေးကျောင်းမှာလေကျောင်းမှာနေစရာပေးထားတယ်အဲစားစရာကျွေးထားတယ်ပေါ့ဒါပါပဲစားစရာကျွေးတာစားစရာတော့လည်းလူစင်းကြီးကလည်းလာလူသားတွေပါလိမ့်ရှိတယ်
ဒါအပြင်ရန်ကုန်နဲ့မန္တလေးဘက်ကနေရခိုင်ပြည်နယ်ကိုပြန်ဝင်လာတဲ့သူတွေဟာလည်းအမ်းမျိုးနယ်မှာပိတ်မိနေကြတာပါစစ်ကောင်စီရဲ့အခုလိုပိတ်ဆို့မှုတွေကြောင့်လက်ရှိရခိုင်ပြည်နယ်အတွင်းကုန်စည်စီးဆင်းမှုမရှိတော့သလိုကုန်စည်နှုန်းမြင့်တက်တာတွေလည်းရှိနေတာပါစစ်ကောင်စီအနေနဲ့ရခိုင်ပြည်တွင်းကုန်းလမ်းရေလမ်းတွေကိုဆက်ပြီးပိတ်ထားမယ်ဆိုရင်ဒေသတွင်းစားနပ်ရိက္ခာနယ်73စီတွေလုံးဝပြတ်သွားနိုင်တယ်လို့ရခိုင်ဒေသခံတွေကပြောဆိုကြပါတယ်အခုလိုရခိုင်ပြည်နယ်အတွင်းကုန်းလမ်းရေလမ်းတွေကိုပိတ်ဆို့ထားတာတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူးဒီနေ့အထိရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားတိုက်ပွဲပြင်းထန်နေတယ်လို့စစ်ကောင်စီရဲ့ကြီးရေးပူပေါင်းစစ်ဆင်ရေးတွေကြောင့်ဒေသခံပြည်သူတွေတေဆုံးထိခိုက်ဒဏ်ရာရတာတွေလည်းရှိနေတာပါရခိုင်လက်နက်ကိုင်အေအဖွဲ့ဘက်ကတော့တိုက်ပွဲ၃ရက်တာကာလအတွင်းစစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်ထားတယ်လို့စစ်သုံးမန်းတွေဖမ်းဆီးရမိတာနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအញ្ញံခံလာရောက်ပူးပေါင်းတာတွေလည်းရှိတယ်လို့ထုတ်ပြန်ထားတာတွေလည်းရှိပါတယ်ခင်ဗျာ
တိုက်ပွဲတွေပြန်ဖြစ်လာတဲ့ရခိုင်ဘက်ကလမ်းကြောင်းစစ်ကောင်စီပိတ်ဆို့မှုကြောင့်ခရီးသွားတွေအခက်ကြုံရတာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့ချင်းဘက်ရီကော်ဒါမှာစစ်ကောင်စီတပ်စခန်းတွေကိုထိန်းချုပ်ပြီးပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်မှုပြင်နေကြတာပါမြန်မာအိန္ဒိယနယ်စပ်ဖြစ်တဲ့ဒီရီကော်ဒါမှာစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးမြို့ကိုထိန်းချုပ်ခဲ့တဲ့နောက်အိန္ဒိယဘက်ကစစ်ဘေးရှောင်နေတဲ့ဒေသခံတွေလည်းကိုယ်ဝင်ကိုယ်နေရာပြန်လာနေကြပါပြီချင်းကာကွယ်တပ်ဖွဲ့တွေကလည်းဒီဒေသမှာပြည်သူ့အုပ်ချုပ်ရေးစနစ်ပေါ်ဆောင်ဖို့ပြင်ဆင်နေတယ်လို့ဆိုပါတယ်။နောက်ဆုံးအချိန်လေးကိုငင်းချန်ပြောပြပေးပါဦးခင်ဗျာ
။အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ Recorder မြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာနှစ်ခုကိုချင်းကာကွယ်တပ်ဖွဲ့တွေကနိုဝင်ဘာလ12ရက်ညပိုင်းကစပြီးဝင်ရောက်တိုက်ခိုက်ခဲ့ပြီးနိုဝင်ဘာလ13ရက်နေ့မှာအပြီးသိမ်းပိုက်နိုင်ခဲ့တာပါ။တိုက်ပွဲတွေအတွင်း Recorder မြို့ကန်တွေဟာအိန္ဒိယဘက်ကိုစစ်ဘေးတန်းရှောင်ခဲ့ရတာဖြစ်ပြီးတော့အခုတိုက်ပွဲတွေငြိမ်သက်သွားတဲ့နောက်မှာတော့တိမ်းရှောင်နေတဲ့ဒေသခံတွေပြန်လည်ဝင်ရောက်ရေးနဲ့အုပ်ချုပ်ရေးပေါ်ဆောင်ဖို့ဆောင်ရွက်နေတယ်လို့ CNF, CAN, ချင်းမျိုးသားတပ်ဦးချင်းမျိုးသားတပ်မတော်ပြောခွင့်ရဆက်လိုက်ထက်နေက VOA ကိုပြောပါရစေ
။ဒီကကတော့အခုကျွန်တော်တို့ဒီတစ်ဖက်ကမ်းကိုကူးသွားတဲ့စစ်လက်ရှောင်ပုံပေါ့အဲ့ဒါဒီကိုပြန်လည်ဝင်ရောက်နိုင်ဖို့အခုကစပြီးတော့ကျွန်တော်တို့လှုပ်ဆောင်နေတာဖြစ်တယ်။မကြခင်ပါပဲဒီအုပ်ချုပ်ရေးတွေဆိုဆောင်ဖို့ကျွန်တော်တို့ခါတဲ့တိဆောက်ဖို့ကျွန်တော်တို့ပြင်ဆင်နေတာဖြစ်ပါတယ်ဟုတ်ကဲ့
ဒေတာကန်ဒူးကလည်းဒီကနေ့နိုဝင်ဘာလ15ရက်နေ့ကစလို့အိန္ဒိယဘက်ကိုထွက်ပြေးတန်းရှောင်နေတဲ့စစ်ဘေးရှောင်တွေရီကော်ဒါမျိုးတွေကိုပြန်လာကြတာဖြစ်ပြီးတိုက်ပွဲတွေမရှိတော့တဲ့အတွက်လည်းပုံမှန်ပြန်နေလို့ရပြီလို့ဒေတာကန်ဒူးကပြောပါတယ
်အခုကအချိန်ကနေနေပြီဗျပုံမှန်လိုလည်းပတ်နေပြီဗျသူကများဆိုတော့ပြန်ချပြီဗျဟာအခုကမြို့ထဲပြန်လို့ရပြီဗျဒီအောင်ပြန်ရဲတဲ့သူတွေလည်းရှိရပေါ့
အခုခါတိုက်ပွဲတွေကြောင့်ပိတ်ထားတဲ့ recorder မြို့ကအမှတ်1နဲ့အမှတ်2ဆက်သွယ်ထားတဲ့လမ်းကိုလည်းပြန်အသုံးပြုလို့ရပြီဖြစ်တဲ့အကြောင်းချင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကထုတ်ပြန်ထားပါတယ်စစ်တပ်တပ်ဆွဲထားတဲ့စခန်းနှစ်ခုကိုကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ပြီးတဲ့နောက်လက်နက်အများအများနဲ့စစ်သားတချို့ကိုဖမ်းဆီးရမိခဲ့တယ်လို့စစ်ကောင်စီဘက်ကတပ်သားအများအပြားလည်းအိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့တာပါအဲ့ဒီထွက်ပြေးတိမ်းရှောင်သွားတဲ့စစ်ကောင်စီတပ်သားတွေကိုနိုဝင်ဘာလ14ရက်နေ့မှာအိန္ဒိယအစိုးရကမြန်မာနိုင်ငံဘက်ကိုရဟတ်ရင်နဲ့ပြန်ပို့ဆောင်ပေးခဲ့တယ်လို့ချင်းသတင်းဌာနတွေမှာဖော်ပြထားပါတယ်။ Recorder မြို့ဟာအိန္ဒိယမြန်မာနယ်စပ်မြို့တစ်မြို့ဖြစ်ပြီးတော့နှစ်နိုင်ငံကုန်စည်ကူးသန်းရောင်းဝယ်ရေးကောင်းတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။တိုက်ပွဲတွေအတွင်းစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိတဲ့အတွက်လည်းနေအိမ်တချို့ပျက်စီးဆုံးရှုံးခဲ့ရပါတယ်ခင်ဗျာ
။ချင်းဘက် ရီကော်ဒါမှာစစ်တပ်စခန်းတွေသိမ်းပိုက်ပြီးကိုပိုင်အုပ်ချုပ်ရေးချဖို့ပြင်နေတာကိုကိုငင်းချမ်းပြောပြခဲ့တာပါ။ပေါ်ရူညာရဲ့အခုလိုသတင်းပေးပို့ချက်တွေအပြီးမှာတော့မကြာခင်ပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုခွင့်ရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ဖို့ချိန်ဆက်ရပါရှင်။
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့ November 15ရက်ပုဒုညစီစဉ်တွေကိုဆက်ပြီးတော့ည10နာရီထိတိုက်ရိုက်ထုတ်လင့်ပေးနေပါတယ်လိုင်းဒိုမီတာ1925 32တို့ကနေဖန်ယူနားဆင်နိုင်ပါတယ်မကြာခင်ထုတ်လင့်ပေးမဲ့ဒီဒုတိယပိုင်းညဝက်အစီအစဉ်တွေမှာတော့ပုဒုညတိုင်းပြော့ပြနေကြဥကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်နောက်အပတ်စဉ်ကန္တာမက်ခင်လေးရဲ့ဂျန်စီနောက်ကိုရင်နဲ့အားကစားကန္တာဒီပတ်စဉ်ကန္တာတွေကိုဇက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့ဥကျော်စံသားနဲ့ဆွေးနွေးတဲ့အက်ဒီတာနဲ့ဆွေးနွေးကံပါတိုင်းပြည်ပြိုကွဲနိုင်ခြင်းတကယ်ရှိသလားဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားပါတယ်တရုတ်နယ်စပ်ဖြစ်တဲ့ရှမ်းမြောက်ဒေသမှာညီနောင်၃ပါတီရဲ့တိုက်ခိုက်မှုတွေဖြစ်နေခြင်းစစ်ကောင်စီဟာကာလွန်စည်းဝေးခေါ်ယုံပြီးတိုင်းပြည်ပြိုကွဲနိုင်ခြင်းရှိနေလို့သူတို့ကိုပြည်သူလူထုကထောက်ခံကြဖို့သမရဦးမြင့်စေကပြောကြားခဲ့ပါတယ်တိုင်းပြည်ပြိုကွဲမဲ့အခြေအနေတကယ်ရှိပါသလားဥကျော်စံသားကိုမမျှသစေအောင်မေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါများရှင
်ဒီတစ်ပတ်မှာလည်းဒီအရေးကြီးနေတဲ့မြမအရေးကိုပဲဆက်ပြီးတော့ဆွေးနွေးချင်ပါတယ်ပြီးခဲ့တဲ့ကာလုံအစည်းအဝေးမှာယာယီသမရဦးမြင့်စွေကအခုလိုပေါ့နော်ဒီတိုက်ခိုက်မှုတွေဟာနိုင်ငံတော်ကိုအစိတ်စိတ်မှောင်မှောင်ကွဲသွားစေနိုင်တယ်လို့သတိပေးပြောဆိုခဲ့ပြီးတော့ဟိုပြည်သူလူထုအနေနဲ့တက်မတော်ကိုထောက်ခံကြဖို့လဲသူကတိုက်တွန်းခဲ့ပါတယ်ဒီပေါ်ဘယ်လိုသဘောရပါလဲ
ပထမဆုံးကာလုံကောက်ဝေးနဲ့လုံရေးကောင်စီရဲ့အစည်းအဝေးခေါ်ရဆိုရတိုင်းပြည်ချင်းတဲ့အရေးကြီးနေမှာခေါ်တာဖြစ်ပါတယ်စားဒီအစည်းအဝေးခေါ်လိုက်တဲ့ဆိုရတိုင်းပြည်မှာအခုဖြစ်နေတာတဲ့အရေးကြီးတဲ့အခြေအနေဖြစ်တယ်အဲ့ဒီအစည်းအဝေးမှာမှသူရဲ့သမဒါကဒါတိုင်းပြည်ကစိတ်စိတ်မှမှကွဲသွားနိုင်တယ်ဆိုတော့ဒါပို့ပြီးတော့အရေးကြီးရဲ့ဆိုတော့ highlight လုပ်ပြတာပေါ့လေဒါဘာလို့ဖြစ်လိုက်လဲဆိုတော့ဒီချိန်ထဲမှာစစ်ကောင်စီရဲ့ပြောခွင့်ရတာအရှင်းမြောက်မှာသူတို့အခေါ်ပေါ်လေဒါတောင်းကျမ်းသူတွေသဘုံတွေကတင်ထားနိုင်ဆိုမဟုတ်ပါဘူးသူတို့ကပြန်သိမ်းနိုင်ပါတယ်ဟာဟိုဘက်ကလူတွေဝါဒဖြန့်ကျင်တာဖြစ်ပါတယ်တို့တော့သူတို့ဟာပေးတဲ့ view ဟာကိုခဏတက်ပြီးတော့ဒါဝါဒဖြန့်ဖို့တပ်ပုံရိုက်တော့ဖြစ်တယ်ဆိုတော့ဒါတွေဟာဘယ်လိုမှမဖြစ်နိုင်ဘူးသမရကိုရင်ကတိုင်းပြည်ချင်းနဲ့ပြိုကွဲထန်လို့ဝန်ခံထားပြီဆိုတာသိပေါ်လွင်သွားပါတယ်ဆိုတော့သူတို့အေးသားနေဆိုတာမဟုတ်ဘူးဆိုတာပေါ်နေပါတယ်ဒုတိယတစ်ချက်ပြောချင်တာကတော့သမရကတိုင်းပြည်ချင်းပြိုကွဲမယ်လို့ပြောတယ်သူတို့ဒီဟာကိုစိုးရင်လည်းဆိုတော့ကောင်းတဲ့လက္ခဏာလို့ကျွန်တော်ထင်ပါတယ်သို့တော်လည်းပဲအဲ့မပြိုကွဲအောင်သူတို့ကိုထောက်ခံအပ်ပြရဆိုတော့ပြည်သူကသူတို့တကယ်ထောက်ခံမှာလားပြဿနာဖြစ်လာတာကသူတို့အာဏာသိမ်းတာကိုပြည်သူမထောက်ခံလို့လမ်းပေါ်ထွက်ပြီးတော့ညဉ့်ညံ့သောဆန္ဒပြတယ်အဲ့ဒါသူတို့ကအင်အားနဲ့နှိကွတ်တယ်ပြစ်ခတ်တယ်ဆိုတော့အဲ့ဒါကြောင့်ဒီလက်နက်ကင်တော်လှန်ရေးအင်အားပူပြီးတော့ကြည်လာတာဖြစ်ပါတယ်ဆိုတော့သူတို့ကိုထောက်ခံခြင်းအပြင်တကိစ္စညီတဲ့သွားနိုင်စရာအကြောင်းသိမရှိဘူးလို့ထင်ပါတယ်ဆိုတော့သူတို့တကယ်ဖြစ်တင်တာကတော့ peaceful resolution ခေါ်တာပေါ့ညီညံ့စွာဖြစ်ရှင်ရေးကိုစဉ်းစားရမှာဖြစ်ပါတယ်။တိုင်းပြည်ချင်းနဲ့ပြိုကွဲနိုင်တယ်ကျွန်တော်ညီညံ့စွာဖြစ်ရှင်ဖို့ကြိုးပမ်းမယ်ထောက်ခံပါဆိုရင်တော့ညီညံ့စွာဖြစ်ရှင်ရေးကြွေးကြော်ဆန်နဲ့သူတို့ပြည်သူလူထုရဲ့ထောက်ခံမှုကိုပြောရဆိုရင်တော့ပြည်သူတွေအများကြီးထောက်ခံနိုင်မယ်လို့ထင်ပါတယ်ကျွန်တော်စဉ်းစားမိရပေါ့လေစကား
။အဲ့တော့ဒီတကယ်တမ်းလက်တွေ့အခြေအနေတွေကိုဘယ်လိုသုံးသပ်မိပါလဲ
။လက်တွေ့အခြေအနေကဆိုးနေပါတယ်အဲ့ဒါကြောင့်လည်းသမနာကတာတိုင်းပြည်ပြိုကွဲရမယ်လို့သူတို့ပြောတာကိုသူတို့ကိုယ်တိုင်စီဆုံးပါသူတို့ကိုယ်တိုင်တိုက်နေတဲ့လူတွေဆိုတော့အကြံပြင်းကျွန်တော်နားလည်းတော့ပြောမယ်ဆိုတော့တန်နင်းမြစ်ဟိုတုန်းကအရှိဘက်ကမ်းမှာတိုက်နေရခဲ့ကြတယ်ပေါ့လေအခုအရှိဘက်ကမ်းနေမှာဒီအနောက်ဘက်အထိတိုက်ပွဲတွေပြန်လာပြီဆိုတာအဲ့တွေ့ရပါတယ်အများကြီးသူတို့တွေကအရှိမြောက်ကခြေကုပ်တွေယူထားနိုင်ပြီဖြစ်တယ်နောက်အခုနောက်ဆုံးသတင်းဆိုရခိုင်ဘက်မှာလည်းပဲရဲစခန်းတွေစစ်ကောင်စီရဲစခန်းတွေကိုအေကဝင်ဖိနာရီပါရီလာလူသွားပါပဲချင်းဘက်မှာလည်းပဲလိုပဲဖြစ်တယ်အိန္ဒိယနယ်စပ်မှာလည်းပဲဘက်ကတပ်တွေကပြန်သိမ်းသွားတာဖြစ်တယ်နောက်တောင်ပိုင်းမှာလည်းပဲ KNPP ရိုက်ကော့ဆွေမြို့ထဲထိတိုက်ပွဲတွေပြင်းပြန်လာပြီဆိုတော့နိုင်ငံအနှံ့မှာပဲတော်လေးတိုက်ပွဲတွေပြင်းပြန်ဖြစ်နေတော့မှန်ပါပဲတိုင်းပြည်ချင်းတွေပြိုကွဲတော့မလားဆိုတာစစ်ကောင်စီဘက်ကစိုးရင်လိုပဲစိုးရင်လောက်တဲ့အချိန်လေးလို့ပြောရင်ရပါတယ်ခင်ဗျ
ဟုတ်ကဲ့ပါအဲ့တော့ဒီအခုတိုက်နေကြတဲ့အင်အားစုတွေပေါ့သူတို့ရဲ့ရေရှည်ရီမန်းချက်ကရောအားလုံးတူညီပါလား
အဲ့ဒါမေခွန်ထုတ်စရာပဲတကယ်တော့အခုလောလောဆယ်မှာသူတို့ရဲ့လောလောဆယ်ရည်မှန်းချက်ကတော့စစ်ကောင်စီရဲ့တပြည်လုံးကတော်လှန်ရေးအင်အားစုရာစစ်ကောင်စီကိုဖြုတ်ချရေးပေါ့စစ်ကောင်စီအုပ်စုမှုကိုဆန့်ကျင်ရေးဖြစ်တယ်ဒီအဆင့်မှာတော့သူတို့တိုက်ကြမှာပဲဒီအဆင့်မှာတော့သူတို့တူညီတယ်ဒါပေမဲ့ဒီအလွန်မှာဘာလုပ်မလဲဆိုတာနဲ့ပတ်သက်ပြီးတော့သူတို့အခြေခံတူညီမှုကတော့ Federal Democracy ပြည်ထောင်စုထူထောင်မယ်ဒီမိုကရေစီပြည်ထောင်စုဟုတ်ပါပြီဒါပေမဲ့Federal ဆိုတာပုံစံအမျိုးမျိုးရှိတယ်အဓိကအဖြစ်ကတော့ဘ ਹੁ နဲ့ပြည်နယ်တွေဒေသတွေဆိုကြပါစို့အဲ့ဒီဟာတို့အနာဘလို့ခွဲဝေရမယ် distribution of power ဘ ਹੁ ကအများကြီးထုတ်ကင်ထားတဲ့ပုံစံမျိုး centralized အခုဆိုရင်အများကြီး centralized ဖြစ်တယ်ဘ ਹੁ ကအများကြီးထုတ်ကင်ပြီးတော့ဟိုလူတွေကအနာဆိုတာစာရွက်ပေါ်မှာရှိပြီးဘာမှမရှိတဲ့အနာကိုဒေသမှာရွေးကောက်ပွဲနိုင်တာတော့ကိုရောအစိုးရကိုရောမခက်နဲ့အဲ့ဒါမျိုးစကြရအများကြီးပြဿနာတွေရှိပါဆိုဒီဟာတွေမှာကျတော့ဘလောက်ကြီးကြီးလဲလဲညှိနှိုင်းနိုင်ရမလဲဆိုတော့အထူးစဉ်းစားစရာဖြစ်ပါတယ်တကယ်လို့ညီညွတ်နိုင်တယ်အဲ့ example ညီညွတ်နိုင်တယ်ဆိုရင်တော့ပြောစရာမရှိပါဘူးအဲ့ဆိုပြည်ထောင်စုပြည်ခွင့်ရာမရှိဘူးလို့ထင်ပါတယ်အဲ့ဒါဆိုရင်တော့အခုလောလောဆယ်မှာတော့အဲ့ဒါကိုအတိအကျယတိပြပြောဖို့ခက်သေးတယ်လို့ထင်ပါတယ်
အဲ့တော့ဒီ federation ပေါ့နော် federal ပြည်ထောင်စုအဓိပ္ပာယ်ကိုဘယ်လိုဖွင့်ဆိုပါမလဲ
federal ဆိုတာအဲ့ဒါပါပဲ federal ဆိုတာအတိုင်းပြည်ကိုခွဲထားတဲ့အစိတ်အပိုင်းတွေအဲ့ဒါကို federating unit လို့ခေါ်တယ် federal အထက်မှာပါဝင်တဲ့အစိတ်အပိုင်းတွေအဲ့ဒီအစိတ်အပိုင်းတွေကိုအကုန်လုံးစုပေါင်းပြီးတော့ဘ ਹੁ အစိုးရသူတို့အချုပ်ချာအဏာကိုအနှင်းထားတယ်အဲ့ဒါကိုတောင်မှဘ ਹੁ အစိုးရနဲ့ဒီ federating units နဲ့အကြားမှာပါဝါကိုခွဲဝေတယ်ခွဲဝေတာအဓိကအဖြစ်က constitution ရဖွဲ့စည်းပုံဥပဒေမှာခွဲထားတယ်။များသောအားဖြင့်လောက်တာကတော့ schedule American ရ schedule ခါပေါ့ English ရ schedule ပေါ့လေ။အဲ့ဇယားနဲ့ခွဲထားတယ်။ဘို federal ဆိုလည်းထက်မှာရှိရဲ့အနာရီဟာဘယ်ဟာဘယ်ဟိုလောက်ပါ။ဥပမာဖြင့်နိုင်ငံခြားဆက်ဆံရေးတိုင်းပြည်ကာကွယ်ရေးအစားတိုက်ကျင်းနှံလုပ်ငန်းဥပမာဖြင့်ဗန္တာရေးသို့ဖြင့်အဲ့ဒါတွေကြတော့သူတို့လက်ထက်မှာထားတယ်။ဆိုပြီးနေအစိုးရလက်ထက်မှာကြတော့ဘယ်အနာရီထားပါဆိုပြီးတော့ဇယားတွေခွဲပြီးတော့ဘို့ကကင်တဲ့အနာပြီးနေရီfederating units တွေကိုင်ရမယ်အာနာဇွေခွဲထားတဲ့ federal မှာအဲ့လိုလုပ်ပါတယ်ဆိုတော့နိုင်ငံနိုင်ငံမတူဘူးတချို့မှာကျတော့ဗဟိုလက်ထက်မှာနည်းနည်းများတယ်ပြည်နယ်လက်ထက်မှာများတာရှိတယ်စသဖြင့်အမျိုးမျိုးခွဲထားတယ်ဆိုတော့ federal ဆိုတာအဓိကပြန်ပြောရရင် federating units တွေနဲ့ဗဟိုအစိုးရကြားမှာအာနာကိုဖွဲ့စည်းပုံအရအတိအကျခွဲထားတာဖြစ်ပါတယ်သဘောတူညီရသဘောတူညီချရတာပေါ့လေဒီတိုင်းခွဲဝေရမယ်ဆိုပြီးတော့အဲ့ဒါ federal ရဲ့သဘောပါပဲဗဟိုထုတ်ကံမသိမရှိပါဘူ
းဒီမှာတစ်ခုသိချင်တာကFederation, Federal ပြည်ထောင်စုနဲ့ Confederation ဘာကွာချပါတယ်လဲရှင်းပြပေးပါဦ
း။တချို့က Confederate ဆိုပြီးတော့ Confederation လိုချင်ကြတယ်။မြန်မာပြည်မှာလောလောဆယ်ကြည့်မယ်ဆိုရင်တော့ဝါပေါ့လေ UWS ဝါတပ်ဖွဲ့ကသူတို့ဝါပြည်နယ်ဟာသူတို့စစ်တပ်လဲကိုယ်ပိုင်ရှိတယ်။မြန်မာနိုင်ငံအစိုးရအချုပ်အခြာလက်အောက်မှာအပြည့်အဝရှိလို့မခေါ်နိုင်ဘူး။ဆိုတော့သူတို့နင်းကျင်တဲ့အစီပိုင်းလောက်ကိုအနာအစီပိုင်းလောက်ကိုဘ ਹੁ အစစီမှာအထားတဲ့သဘောဖြစ်တယ်ဆိုတော့အဲ့ဒါကိုကြည့်ပြီးတော့တချို့တိုင်းရင်းသားတွေကအားကြကြတယ်ငါတို့လည်းပဲလိုပဲလုပ်မယ်သူတို့ကလွတ်လပ်ခွင့်အတော်လေးရှိတယ်အဲ့ဒါ confederation ကိုမပြောပြခင်ဝပြည်တန်စုရဲ့ဒီလိုအခြေအနေဖြစ်လာတော့အရင်ကျွန်တော်ပြောချင်တယ်ဒီဟိုထောက်လှမ်းရေးဥခင်ညွန်းတို့လက်ထက်တုန်းကပေါ့စစ်ထောက်လှမ်းရေးတွေနဲ့လုပ်ခဲ့တဲ့ညီညာရေးကိစ္စမှာဘကဘကဒီဝတို့ကိုကန်းတို့ဘာလို့ညာတို့ခွဲထွက်လာပြီးတော့သူတို့တွေကိုဒီမြန်မာစစ်ထောက်လှမ်းရေးတွေကစစ်ဆက်ပြီးတော့ခမရိုကခမရိုဒေသကိုတိုက်လို့နေတိုက်တဲ့စီးပွားရေးကိုလို့ဗမာပြည်ထဲမှာရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့တော့ပြီးမဟာမိတ်မဖွဲ့နိုင်အဲ့ထက်မပါဝင်နဲ့ခမရိုကခမရစီကြနေပြီဆိုနေရဆိုပြီးတော့တိုက်လို့လုခွင့်ပေးခဲ့တယ်။အဲ့ဒီကရာဆက်ပြီးတော့သူတို့ဟာသူတို့လက်နက်နဲ့သူတို့တပ်နဲ့သူတို့မောင်းမူရီဆေးတို့ဘာလို့သူတိုက်လို့လုပြီးတော့ချမ်းသာကြီးပွားလာတဲ့ဒေသတွေလို့ပြောရမှာဖြစ်ပါတယ်။အဲ့ဒီပုံစံနဲ့ဝါဟာအဲ့လိုဖြစ်လာခဲ့တာပါ။ဆိုတော့အခု Confederate လို့ခေါ်တာကတော့စောစောကပြောခဲ့တဲ့federal အစင်းသားတယ် federal မှာကြတော့ဘ ਹੁ နဲ့ပြည်နယ်တွေဟာဖွဲ့စည်းပုံအရအာဏာကိုအတိအကျခွဲယူထားတယ် confederate ကြတော့လွတ်လပ်တဲ့နိုင်ငံတွေကသူတို့ရဲ့ဘုံအကျိုးစီးပွားတစ်ခုအတွက်စီးပွားရေးအဖြစ်အင်အားကောင်းအောင်သူတို့မျိုးပြည်ပအန္တရာယ်ကိုစူပေါင်းကာကွယ်နိုင်အောင်စတဲ့ဘုံအကျိုးစီးပွားတစ်ခုခုအတွက်ဘ ਹੁ အာဏာတွေလွှဲထားတယ်သို့သော်သူတို့ဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအပြည့်အဝယူရထားကြတယ်federal မှာလို့သူတို့ကသိပြီးတော့ power sharing မှာဘ ਹੁ နဲ့ဗာနဲ့ညှိယူရတဲ့သူတို့လက်ထက်မှာအများကြီးထားပြီးတော့သူတို့ရဲ့ဘုံကျိုးစီးပွားနဲ့ကိုက်ညီမယ်ဆိုတော့ကပြောသလိုပေါ့ပြည်ပကာကွယ်ရေးတို့စီးပွားနိုင်ငံတကာရဲ့ကုံသွေးရေးတို့ဆက်ပြီးအဲ့လောက်ကိုပဲသူတို့ကစူးစီးထားတဲ့အင်တန်ရော့ရဲသောဖွဲ့စည်းမှုဖြစ်ပါတယ်ဒါကတော့ confederate ပေါ့လေဆိုတော့မြန်မာနိုင်ငံမှာလည်းပဲတိုင်းသားတိရွာဝါကိုကြည့်ပြီးတော့ဝါဟာအဲ့ဒီအစီအမျိုးဖြစ်နေတာပေါ့နော်ဗမာစစ်တပ်တောင်မှဝါပြည်နယ်တွေသွားမှဆိုခွင်းတော်မူမှသွားတယ်ထင်ပါတယ်ဒီနေ့လွတ်လပ်သွားလို့မရဘူးအဲ့ဆိုတော့အဲ့လိုပုံစံမျိုးအားကြရလို့ထင်ပါတယ်ဆိုတော့ဒါ federal နဲ့ confederation ခေါ်တာတော့အဓိကအဲ့ဒါပါပဲ
အဲ့တော့ဒီအခုဖြစ်နေတဲ့အခြေအနေတွေမှာပြည်ပနိုင်ငံတွေကဝင်ရောက်နိုင်ခြေပေါ်အထူးသဖြင့်တရုတ်နိုင်ငံအနေနဲ့ဝင်ရောက်လာနိုင်ခြေရှိပါလားဘလို့သုံးသပ်နေ
ရှိပါတယ်တရုတ်ကစိတ်အရေးကြီးတဲ့ကိစ္စအခုလည်းဝင်ရောက်နေပြီပဲအခုဒီကိုကန်နဲ့ဒီသုံးပါတီမဟာမိတ်ကစပြီးတော့တိုက်လာတာကိုထင်တာတရုတ်ကမိစိမ်းပြတယ်ဆိုတာတဖြည်းဖြည်းအထောက်အထားတွေပေါ်လွင်လာပြီးဖြစ်ပါတယ်ဆိုတော့သူတို့တွေရဲ့အခုဒီ online link နဲ့ပို့ပြီးကြားဖြန်းလုပ်ငန်းတွေဖြစ်လာတဲ့အခါမှာတရုတ်ပြည်နစ်နာတယ်စီးပွားရေးအဖြစ်လည်းပဲဒေါ်လာဘီလီယံနဲ့ချီပြီးတော့နစ်နာတယ်အစကတည်းကလည်းတရုတ်ကဒီကိစ္စကိုသုံးကျွမ်းကျင်သူတွေရေးရတာတရုတ်ကဒီကိစ္စကိုနည်းနည်းလေးလူစုထားခဲ့ကတူတယ်သူတို့လည်းပဲနောက်ပိုင်းမှာသူတို့နိုင်ငံနစ်နာလာတယ်သူတို့လူမျိုးတွေနစ်နာလာတယ်သူတို့ပြည်သူတွေဆန့်ကျင်လာတယ်ကမ္ဘာမှာလည်းပဲဂုံတိခါရှိတဲ့နိုင်ငံဖြစ်အောင်ကြိုးပမ်းနေတဲ့တရုတ်နိုင်ငံတွေပို့ပြီးတော့သိခါကြားဆင်လာတော့ဒါကိုအဓိကနှိမ်နှင်းမယ်ဆိုပြီးတော့လှုပ်တယ်လှုပ်တဲ့အခါမှာစစ်ကောင်စီကပြတ်ပြတ်သားသားမနှိမ်နှင်းဘူးအဲ့ဒီကိစ္စကိုလှုပ်နေတဲ့အထက်မှာသူတို့ခန့်ထားတဲ့လူတွေကအဓိကပါဝင်နေတယ်ဆိုပြီးတော့တချို့ကထောက်ပြကြပါတယ်အဲ့ဒါကြောင့်တရုတ်ကမင်းတို့လူပြောများဘူးလားဆိုပြီးတော့ဒီကိစ္စမှာလှုပ်ပဲတဲ့ခါမှာဟုတ်အဲသူနိုင်ငံသူပါတီမဟာမိတ်ကအင်အားကောင်းလာတယ်အခုနောက်ဆုံးကြားတဲ့သတင်းဆိုရင်တချို့သတင်းဌာနတွေကအတည်ပြုပြီးရေးထားပါတယ်အဲဒီလောက်ကင်သိကျပြန်တဲ့လောက်ကင်မျိုးတဲကိုတော့မှတရုတ်အထုတပ်ဖွဲ့တွေကကိုယ်တိုင်ဝင်ရောက်ပြီးတော့ဒီကိစ္စကိုနှင်းနှီးဖို့လှုပ်နေပြီသို့တော်လည်းပဲတရုတ်ကတော့မြန်မာနိုင်ငံဟာပြည်ထောင်စုပြိုကွဲပြီးတော့ဖျို့ဖျက်ဖြစ်တဲ့အထိလုံးလိမ့်မယ်မဟုတ်ဘူးလို့ခိုင်မာဆုံးသက်တဲ့လူတွေရှိပါဥပမာဘတ်တစ်လက်နာတို့လိုကြွန့်ကျင်တဲ့သတင်းစာဆရာကြီးတွေကမြန်မာနိုင်ငံကစိတ်ပြီးတော့ဒီမိုကရေစီစစ်မှန်ပြီးတော့ဖက်ဒရယ်စစ်ဖြစ်သွားရင်လည်းပဲတရုတ်ကထိနှိုင်းလုပ်လို့ရမှာမဟုတ်တော့ဘူး။နောက်ပြီးစစ်မှန်တဲ့ဖက်ဒရယ်ပုံစံမျိုးဆိုတာလည်းပဲတရုတ်ကလိုလားခြင်းမှလိုလားမလို့ပြောကြတယ်။ဘာကြောင့်လဲဆိုတော့တရုတ်မှာကိုနှိုက်ကအဲ့ဒီလူတိုင်းရင်းသားတွေမှာကိုပိုင်ပြဋ္ဌာန်းခွင့်ဆိုတာရှိရမှာမဟုတ်ဘူး။သူတို့ကအဓိကချုပ်ကင်ထားတာဖြစ်တယ်ဆိုရယ်။အဲ့ဒီအကြောင်းတွေကြောင့်တရုတ်ကမြန်မာနိုင်ငံကိုသိခိုင်ခိုင်မာမာကြီးနဲ့ဖြစ်စင်ဘူးလုံးဝဖျို့ဖျက်လည်းမဖြစ်စင်ဘူးအဲ့လိုနည်းနည်းဖျို့ပြုတ်ခွဲတာလည်းမဖြစ်စင်ဘူးခလေသူတို့လည်းမညီမညွတ်ဖြစ်တော့တာတရုတ်ကကြားဝင်ကစားနေမယ်သူတို့အကျိုးစီးပွားအတွက်လို့သုံးသပ်ကြပါတယ
်တရုတ်ကတော့အိမ်နီးချင်းပေါ့လေဒီနေရာမှာဒီကိစ္စမှာပေါ့ဟိုတခြားအမေရိကန်တို့တခြားနိုင်ငံတွေရောဘယ်လိုသဘောရှိပါလဲ
တရုတ်ကဝင်လာရင်တော့အမေရိကန်ကတရုတ်ကိုအများအားစောင့်ကြည့်နေတာပါပဲအခုတော့မှတရုတ်ကအဲ့လိုလုပ်လာရဆိုရင်အမေရိကန်ကငါတို့အကျိုးစီးပွားလည်းကာကွယ်ရမယ်မြန်မာနိုင်ငံကိုတရုတ်လုံးအုပ်စိုးသွားမယ်အဖြစ်မျိုးမလို့ခြင်းဘူးဒါအာရှပစိဖိတ်အာရှပစိဖိတ်ဒေသရဲ့အလဲဘဟိုမှာရှိနေတဲ့မြန်မာနိုင်ငံဟာတရုတ်ဘက်ကလုံးဝပါသွားမှာပေါ့အမေရိကန်နဲ့အနောက်နိုင်ငံတွေကလုံးဝမလို့လာပါဘူးညာဆိုထိတ်ကြီးပါပါပဲဆိုတော့အခုပဲသူတို့ကစဉ်းစားကြည့်နေကြတယ်အာတရုတ်ကအခုတိုင်းပြည်ထဲမှာတိုင်းရင်းသားအင်အားစုတွေပေါ့မှာအော်စာပုံပြီးတော့ဖြန့်လာတယ်ဆိုတော့NUG ရလည်းပဲတစ်ဖက်မှာအမေရိကန်နဲ့ဆက်ဆံရေးသိကောင်းနေတယ်ဒီမှာရုံတွေပါရှိနေပြီမဲ့လည်းပဲဒီမူရေးစေဝါတိုက်ဖြည့်လုပ်ငန်းတွေကိုငါတို့အားပေးတယ်ဘာကြောင့်ဆိုတော့တရုတ်နဲ့ဖန်ကျဲသိမကွဲဘူးဘာဒီကိစ္စမှာတော့เนาะတိုက်ပြီဘူးလို့ဖြစ်စေချင်တယ်ဆိုတော့စစ်ကောင်စီကိုတိုက်တဲ့အဖွဲ့ကိုတရုတ်ကမီးစိမ်းပြလိုက်တာကိုလည်းပဲ NUG ကကန့်ကွက်စရာအကြောင်းမရှိဘူးဒါကိုအမေရိကန်ဘက်ကစိုးရင်လည်းတချို့ကဆိုရင်အဲ့အမေရိကန်သူတွေဒီတွေဗမာပြည်အကြောင်းအတွေ့အကြုံရှဲပညာရှင်တွေရေးရတွေ့ပါတယ်အဲ့ဒါဟာဒါတို့ဒီကထားပြီးစဉ်းစားရမယ်တရုတ်ဩဇာလွှမ်းမိုးမလာအောင်ငါတို့ဘယ်လိုလုပ်ရမလဲဒီတိုင်းရင်းသားအင်အားစုနဲ့သူတို့ချင်းကားရမယ် NUG ကိုဘူပြီးချင်းကားရမယ်ဆက်သဖြင့်ပြောနေရတာလည်းတွေ့ရပါတယ်ဒါဟာအမေရိကန်အတွက်အဓိကကိစ္စဖြစ်ပါတယ်ထို့နည်းတူစွာပဲအာဆီယံဆိုလည်းပဲဒီကိစ္စကိုကြည့်ကြသူတို့သတိထားပြီးစောင့်ကြည့်နေရမှာဖြစ်ပါတယ်အထူးသဖြင့်ထိုင်းနိုင်ငံလေဆာရှင်ကတ်နေတဲ့နိုင်ငံသူကတော့သူတို့စီမှာဘယ်လိုအကျိုးသက်မှုရှိလာမလဲနောက်ပြီးတော့ဒီဖြေကုတ်ကိုတို့ဘာလို့ဆိုရင်ဒီမူရေးစေဝါကိစ္စနဲ့ပတ်သက်ပြီးတော့နေဆက်မှဖြစ်နေဆိုရင်ထိုင်းအတွက်လည်းပဲအထူးသတိထားစောင့်ကြည့်ရမယ်အခြေအနေဖြစ်ပါတယ်အိန္ဒိယကလည်းအလားတူစွာပဲစောင့်ကြည့်ပါလိမ့်မယ်အထူးသဖြင့်ခိုင်ဘက်ကိုစဉ်းမျက်နှာပြန်လာရဆိုရင်တော့သူတို့တွေလည်းပဲအထူးစောင့်ကြည့်ရမှာဖြစ်တယ်လို့ထင်ပါတယ်
တရုတ်နယ်ဆက်ရှမ်းမြောက်ကစစ်စင်ရေးတခြားဒေသတွေမှာပါစခန်းသိမ်းတိုက်ပွဲတွေဆက်ပြင်းထန်စေခြင်းကလုံးဆိုရင်တိုင်းပြည်ပြုတ်ကွဲနိုင်ခြင်းဥကျော်စံတန်နဲ့မမျှသစင်အောင်ဆွေးနွေးကြတာပါအခုတော့အပတ်စဉ်ကဏ္ဍဂျန်စီမှာလူငယ်နဲ့အချစ်ရေးပါလူငယ်နဲ့အချစ်ရေးဆိုတာအမြဲတွန်တွဲနေတတ်တာပါအချစ်ကလူတယောက်ချင်းစီရဲ့ဘဝတွေမှာဘလောက်ထိအရေးကြီးပါလဲအချစ်ဦးနဲ့လွယ်ခဲ့ကြသူတွေအတွက်ရောအချစ်ဦးမှုမေးမရတဲ့သူတွေအတွက်ပါဒီအချစ်ချောင်းကိုသူမရဲ့ပဲ့ကန်ရှင်ဖြစ်တဲ့မတ်ရွှေစုလိုက်နဲ့မက်ခင်လေးဆက်ပြီးတော့စကားပြောထားပါလေခင်ဗျာ
Hello, Jenzy တို့ချင်းရောက်ပြီဒီတွက်မှာလေ Jenzy တွေနဲ့အမြဲတွန်တွင်းနေတဲ့အကြောင်းအရာလေးတစ်ခုဖြစ်တဲ့အချက်အကြောင်းကိုသူမနဲ့ဆက်ပြောကြမယ်နားထောင်ကြည့်နော် Jenzy တို့ရေးချစ်ဖူးကြတယ်ဟုတ်အဲ့တော့အချက်ကဘလောက်တိအရေးကြီးလဲမရှိစုလိုက်ရင်ပြောပြပါအောင်နော
်ဘဝမှာအချက်ရ It's not everything ဆိုတာလေးအနေစပြီးတော့ပြောချင်ပါတယ်လူတစ်ယောက်ရဲ့ဘဝတစ်ခုဆိုတာဟာပေါ့နော်အချက်ရေးနော်လူမှုရေးနောက်တစ်ခုကဒီ financial လို့ခေါ်တဲ့ငွေရေးကြေးရေးလို့ဟာမျိုးနောက် career လို့ခေါ်တဲ့လုပ်ငန်းကိုင်ငန်းပေါ့နော်ဒီလိုမျိုးပေါ့နောက် social ပေါ့လူမှုပတ်ဝန်းကျင်ဒါတွေအများကြီးနဲ့ဟိုပေါ့တမမြတ်တဆိုတာဖွဲ့စည်းထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒါလူဘဝဆိုတဲ့ဥစ္စာပေါ့နော်ဒါအရေးကြီးလားဆိုတော့အရေးကြီးတာပေါ့နော်ကျမတို့ချစ်ဖို့လဲလို့ရတယ်ဒါပေမဲ့ဒါကဘဝတစ်ခုလုံးကြီးတော့မဟုတ်ဘူး partner ပေါ့ကိုနဲ့ကိုရဲ့ partner ဆိုတဲ့ဥစ္စာဟာအခုနှစ်ဖက်မြတ်မြတ်တတတည်ဆောက်ထားရတဲ့အရာဖြစ်တယ်ပေါ့နော်။ခြေဟာဘဝမှာအဆင်မပြေရတဲ့အကုန်လုံးရဲ့အဖြေပါလို့သွားပြီးတော့ဟိုမျောလင့်လိုက်လို့ရှိရင်အဲ့ဒီအခြေရေးကြီးကလည်းပြိုကွဲမှာဟိုလွဲတယ်။ဘာဖြစ်လို့လဲဆိုတော့ expectation ကြီးကလည်းမြင့်သွားပြီလေ။ဒီဘဝလုံးကဒီခြေရေးပေါ်မှာပဲမူတည်တယ်လို့ဖြစ်တာ။ဆိုတော့အခြေရေးဟာတော့တကဘာမဟုတ်ပါဘူးပေါ့နော်။ဒါလေးပြောချင်ပါတယ်ဟုတ
်။အခြေဦးကြောင့်အသေးကွဲနေတဲ့ဂျန်စီတွေရှိလား။သူမကအခြေဦးကြောင့်ပြောပြမယ်နော်။
ဟုတ်ဂျန်စီဟိုပါအတွေ့အကြုံနူးနယ်သေးတဲ့အခါမှာဖြစ်တတ်တဲ့ဟာကဟိုဒါဟာ end of the world ဒီလိုအချက်မျိုးနောက်တစ်ခါမကြုံတော့ဘူးအဲငါဘဝမှာဒါကြီးရအကြီးဆုံးပဲနောက်တစ်ခါထပ်မလာတော့ဘူးဒီလိုလူမျိုးကငါအချက်ဆုံးသူ့ကိုထပ်ပြီးမလာတော့ဘူးဒီလိုလူမျိုးဆုံးရှုံးသွားတာနဲ့ပြီးသွားပြီပေါ့သွားပြီငါဘဝဆိုရမျိုးဖြစ်တာအဲ့ပြဿနာပေါ့ဒါဆိုပထမဦးဆုံးလူလေးအကြီးချစ်လိုက်တာဆိုတော့အမှန်တော့အဲ့လိုမဟုတ်ဘူးရှင်တိလားဟိုဒါကလေလေဟိုသစ္စာတွေမြစ်တာတွေဒါကိုပြောတာမဟုတ်ပါဘူးလူတဘာဝကိုပြောပြတာဂျန်စီဆိုတာအစောကြီးပဲရှိသေးတယ်ဘဝမှာထပ်ပြီးတော့လာမဲ့အတွေ့အကြုံတွေလူတွေเนาะအတက်အကျတွေ experience တွေမှာအများကြီးရှိသေးတယ်ကဘာကြီး like ကိုချီးပြီးတော့ရှိတယ် it's the wall is waiting for you ဂျန်စီဆိုတာအရင်လဲစောသေးတယ်ငယ်သေးတယ်ပေါ့နော် energy တွေလည်းအများကြီးရှိသေးတယ်အဲ့တော့ချစ်ဖို့လဲနောက်ထပ် energy တွေလည်းအများကြီးရှိသေးတယ်ဆိုတော့ပြောချင်တာက conclusion ကိုပေါ့နော်ဟိုစောစောစီစီမချလိုက်ပါနဲ့ဒါအချက်ဆုံးပဲဘဝမှာဒါပဲနောက်မလာတော့ဘူးလို့မတွေးပါနဲ့နောက်လဲလာအောင်ပါပါအဲ့လိုထပ်လက်ချက်လို့ရပါတယ်ပေါ့နော် end of the world မဟုတ်ပါဘူးလို့ပြောချင်ပါတယ်ဟုတ
် relationship တစ်ခုအဆင်ပြေဖို့အတွက်ဘာတွေလိုအပ်လဲဆိုတော့လည်းကြည့်ပြပေးပါဦ
း relationship တစ်ခုမှာပေါ့အဆင်ပြေဖို့အတွက်ကိုဆိုလို့ရှိရင်ပေါ့နော်လူငယ်တွေအတွက်ကိုပေါ့လူငယ်တွေပဲဖြစ်ဖြစ်လူကြီးတွေပဲဖြစ်ဖြစ်ပါသူကဒီ compatibility လို့ခေါ်တဲ့ကိုက်ညီမှုပေါ့နော်ကိုက်ညီမှု၃ခုရှိရမယ်လို့ပြောပါတယ်ပထမအဦးဆုံးကတော့ intellectual compatibility ရှိရမယ်လို့ပြောပါတယ် intellectual compatibility ဆိုတာညံမီရမယ်တယောက်နဲ့တယောက်ညံချင်းတူမရမယ်ပညာချင်းတူမရမယ်ပေါ့နော်ဒါကြီးကြီးကျယ်ကျယ်ပြောတာမဟုတ်ဘူးရှင်တကယ်ကိုနဲ့သူနဲ့ညံရည်ချင်းမတူဘူးဆိုလို့ရှိရင်စကားပြောရတာအဆင်မပြေတော့ကိုပြောတဲ့ဟာသူနားမလဲဘူးတခခုဘာဖြစ်လို့လဲဆိုတော့ relationship ဆိုတာတစ်ချိန်လုံးကိုတူနကိုတဲကိုပြန်မှထိုင်ချင်နေလို့ပြီးရမဟုတ်ဘူးတိလားသူဒါသူတို့နှစ်ယောက်ရဲ့ဘဝမှာအတူတူလဲ grow ဖြစ်သွားဖို့လိုတယ်ငါတို့နှစ်ယောက်ဘဝကိုအဆင်ပြေအောင်ဘယ်လိုလုပ်ကြမလဲဘယ်ကိုရှောက်လန်းကြမလဲဘယ်လို future ကို plan မလဲဆိုတဲ့အပိုင်းတွေကတစ်ချိန်ချိန်မှာလာမယ်အဲ့ခါကြာလို့ရှိရင်ဒီဟာကိုညှိဖို့အတွက်ကို intellectual compatibility မရှိရင်ကိုပြောတဲ့စကားသူနားမလဲသူပြောတဲ့စကားကိုနားမလဲ ਨੇ ကြက်ကြမမြဲဘူးရှင်ဆိုတော့အဲ့ဟာအရေးကြီးတယ်ပေါ့နော်ဒုတိယတစ်ခုကတော့ emotional compatibility လို့ခေါ်ပါတယ် emotional ဆိုတဲ့ဥစ္စာကစိတ်ပိုင်းဆိုင်ရာအပြင်တယောက်နဲ့တယောက်နားလည်ဖို့ရှိဖို့လိုတယ် connection ရှိဖို့လိုတယ်ဒါတော့ of course ဒါအရေးကြီးတာပေါ့ကိုပြောတဲ့ကိုယ့်ရဲ့ခံစားချက်ကို तू က absorb မလုပ်နိုင် तू နားမလဲနိုင် तू ခံစားချက်နဲ့ကိုယ်ခံစားချက်နဲ့ဘယ်လိုမှမကိုက်ဘူးဆိုလို့ရှင်လဲကိုယ် तू နားလည်မှာမဟုတ်ဘူးကိုဘာတွေဖြစ်နေလဲကို feel မျိုးကိုဘယ်လိုမှကိုခံစားပေးနိုင်မှာမဟုတ်ဘူးဆိုတော့ emotional compatibility ကလည်းအရေးကြီးလို့နောက်ဆုံးတစ်ခုက physical compatibility ဖြစ်ပါတယ်ရုပ်ပိုင်းဆိုင်ရာအပြင်တယောက်နဲ့တယောက်ဆွဲဆောင်မှုမရှိဘူးဆိုလို့ရှင်ဘလုံးမမဖြစ်နိုင်ဘူးပေါ့နော်ဆိုတော့ကျမတို့ main key တွေစီမှာဆိုလို့ရှင်ပို့ပြီးတော့အဲ့ဒီဟာတွေ့ရမယ်ယောက်ျားလေးတွေကသူဆတွေ့ခြင်းနဲ့ကသူတို့ကို physically attract မဖြစ်ရှေ့မဆက်ဘူးတွေ့ကြတယ်ယောက်ျားတွေကပြတ်တယ် main key တွေကကြတော့တခါလေကြလို့ရှင် physical compatibility ကတော့တိတ်မသေးကြဘူးဒါပေမဲ့ဒါတစ်ဖက် partner ကကိုဘဝကိုတော်တော်လေးကောင်းကောင်းထားနိုင်တယ်ပဲထားပါတော့ဗျနော်အဲ့လိုမျိုးပေါ့ကြည့်လိုက်လို့ရှိရင်ဒါ impression ကောင်းတယ်ပေါ့ဒါ impress ဖြစ်မိတယ်ထင်ကြီးမိတယ်ဆိုလို့ရှိရင် physical compatibility မရှိဘဲနဲ့လည်းဆက်သွားကြည့်တာမျိုးရှိတယ်နော် at some point မှာအဆင်မပြေတဲ့ကိစ္စအဖြစ်လာမှာပါတခုနောက်တစ်ခုကတော့ sex education နဲ့ပတ်သက်လာလို့ရှိရင်အထူးသဖြင့် main ကလေးတွေမှာဒီအကြောင်းကိုသိနေနားလည်နေတာပဲအဲဒီ main ကလေးကတခုခုဖြစ်နေတယ်လို့သိရမလားဒါဒီလိုမျိုးမြင်ကြတာတွေရှိတယ်ဆိုတော့ဒီလိုအမြင်တွေကြောင့်မို့လို့လေဒီအရာကိုသိဖို့စ조사တဲ့နေရာမှာ main ကလေးတွေကရှက်ရှွံ့ရတယ်ကြောက်ရတယ်လူရှိသူရှိမှပြောမရဘူးဆိုတာမျိုးကရှိတယ်အဲသို့တော်လည်း main ကလေးနေနေပဲဖြစ်ရောက်ကြလေးနေနေပဲဖြစ်ဖြစ်ဒီကိစ္စတွေကသိထားတဲ့ပါ
ကဲဒီတစ်ပတ်တော့ဒီလောက်ပဲเนาะနောက်ပတ်တွင်မှာလဲဂျန်စီတွေတည်ထားတဲ့အကြောင်းအရာတွေကိုပြောပြမှာမို့လို့ဆက်ဆက်ဆောင်ကြည့်ဖို့မမိနဲ့เนาะတတ
လူငယ်တဲ့အခြေရင်အရေးပါမှုမက်ကလေးပြပြပေးခဲ့တာပါအခုတော့ကိုရနိုင်တစ်ဆက်တဲ့အားကစားကဏ္ဍပါအင်္ဂလန်မန်ချက်စတာယူနိုက်တက်ကံတွင်ဘောလုံးသမားကြီးဆာဘော်ဘီချာလ်တန်ရဲ့ဇာပနာကိုတနင်္လာနေ့ကပြည်ထောင်မှာလှုပ်ခဲ့ပါတယ်နိုကိုနိုဘက်ဂျိုကိုဗစ်ကတော့ကမ္ဘာအဆင့်တစ်ကစားသမားအဖြစ်နဲ့ရှင်းနှစ်မြောက်စံချိန်တင်လိုက်ပါတယ်ကိုလံဘီယာပျောက်ကြားသဘုံအဖွဲ့ကတော့လီဗာပူးတိုက်စစ်မှုလူးဝစ်ဒိုင်ယက်စ်ရဲ့ဖခင်ကိုပြန်လှည့်ပေးလိုက်ပါတယ်ဒီသတင်းလေးကိုရနိုင်ပြပြပေးပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်ကံတွင်းဘောလုံးသမားကြီးဆာဘော်ဘီချာလ်တန်ရဲ့နိုင်ခန်းတော်ကိုတနင်္လာနေ့ကမန်ချက်စတာမြို့မှာပြုလုပ်ခဲ့ပြီးတော့မန်ချက်စတာမြို့ကနေလည်းသူ့ကိုချစ်တဲ့ဘောလုံးပရိသတ်တွေနောက်ဆုံးအနေနဲ့ဂုဏ်ပြုလှုပ်ဆက်ခဲ့ကြပါတယ်ဘော်ဘီချာလ်တန်ရဲ့ရုပ်လောင်းကို Old Trafford ကွင်းနဲ့ခွင်းပေးကသူ့ကိုဂုဏ်ပြုထားတဲ့ရုပ်ထုပေးကနေဖြတ်ပြီးတော့ဒါရေးဝတ်ပြုဆုတောင်းပွဲလုပ်မဲ့မန်ချက်စတာဖျားเจ้าကိုတင်ဆောင်ခဲ့တာဖြစ်ပါတယ်ဘုရားစုတော်မွေးခန္ဓာကိုတော့ဗြိတိန်ရဲ့တော်ဝင်အင်ရှစ်မင်းသားဝီလျံစ်၊မန်ယူနီပြဟောင်းဆာအလက်ဆ်ဖာဂူဆန်၊ဥရောပဘောလုံးဖွဲ့ချုပ်အုပ်ထပ်အလက်ဇန်းဒါဆက်ဖရင်၊အင်္ဂလန်နီပြဂါရက်ဆောက်ဂိတ်အပါဝင်မန်ယူနဲ့အင်္ဂလန်သင်းကလက်ရှိကစားသမားတွေ၊ကစားသမားဟောင်းတွေအသင်းတာဝန်ရှိသူတွေအများအပြားဂုဏ်ပြုတက်ရောက်ခဲ့ကြပါတယ်။မန်ယူနဲ့အင်္ဂလန်အသင်းခေါင်းဆောင်ဟောင်း Brian Robson ကတော့ Bobby Charlton နဲ့ပတ်သက်ပြီးတော့သူအရင်ဆုံးအမှတ်ရမိတဲ့အကြောင်းကိုအခုလိုပြောပါတယ်
။ For me it started straight away in the World Cup final when
ကျွန်တော်အတွက်တော့အရင်ဆုံးသတိထားမိတာကကမ္ဘာဖလားဖိုင်နယ်ပါအဲ့ဒီကမ္ဘာဖလားမှာသူပွဲတော်တော်များများမှာခြေစွန်းပြနိုင်ခဲ့ပါတယ်ဒါပေမဲ့ကမ္ဘာဖလားကိုပိုဆွဲပြီးနောက်တစ်ကြိမ်1968ဥရောပဖလားဖိုင်နယ်မှာခြေစွန်းပြပြီးနိုင်လိုက်တာတွေးလိုက်ရတဲ့အချိန်မှာတော့သူဟာဘလောက်ကောင်းတဲ့ဘောလုံးသမားလဲဆိုတာကိုသိလိုက်ရတယ်ကွင်းထဲမှာသူဘလောက်ကောင်းနေဆိုတာလူတိုင်းသိကြပါတယ်ဒါပေမဲ့ကွင်းပြင်မှာလည်းလူတိုင်းကိုတလေးတစားနဲ့အချိန်ပေးဆက်ဆံပြီးတကယ့်ကိုလူကြီးလူကောင်းတယောက်ပါအ
ော်ဗီချာလ်တန်ဟာမန်ယူအတွက်958ပွဲကစားပြီးတော့149ဂိုးအင်္ဂလန်အတွက်108ပွဲကစားပြီးတော့49ဂိုးသွင်းပေးခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့အော်တိုဘာလကအသက်86နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီယားလိဂ်ကဘောလုံးပွဲတွေမှာတော့အာစနယ်လူမှုနဲ့မန်ယူတို့အနိုင်ရပြီးတော့မန်စီးတီးနဲ့ချယ်ဆီတို့တည်ကြသွားခဲ့ပါတယ်။အာစနယ်ကဗန်လီကို3-2၊လေဗူးကဘရန့်ဖူ့ကို3-2မရှိနဲ့နိုင်ပြီးတော့မန်ယူကတော့အင်္ဂလန်မှာလူတန်တောင်းကို2-2မရှိနဲ့ကတ်ပြီးတော့နိုင်ပါတယ်။ဟိုယင်တစ်ပတ်ကအာစနယ်ကိုနိုင်ခဲ့တဲ့ညူကာဆယ်ကတော့ဘုံမောက်ကို2-2မရှိနဲ့ရှုံးပြီးတော့ရာသီစကတည်းကချေးစွာနေတဲ့စပော့စ်ကလည်းအခုတစ်ပတ်မှာဝုတ်ကို2-2နဲ့ရှုံးလို့နှစ်ပွဲသက်တိုက်ရှုံးသွားခဲ့ပါတယ်။ကျောက်စီနဲ့ချန်ပီယံမန်စီးတီးပွဲမှာတော့ဂိုးတွေအပြန်အလှန်သွင်းပြီးတော့နောက်ဆုံးမှာ၄ဂိုးစီတည်ကျသွားပါတယ်။ဒီပွဲမှာအသက်39နှစ်ရှိဖြစ်တဲ့ကျောက်စီနောက်တန်းလူတီယာဂိုဆိုဗာဂိုးသွင်းလို့ပရီးမီးယားလိဂ်မှာအသက်ကြီးဆုံးဂိုးသွင်းတဲ့သူဖြစ်လာခဲ့တယ်လို့မန်စီးတီးကမလို့တော့လို့ပြီးခဲ့တဲ့ဩဂတ်လကကျောက်စီကိုထုတ်ရောင်းခဲ့တဲ့ကိုးပါမာကလည်းဒဏ်ရာရအချိန်ပို၅မိနစ်မှာရတဲ့ပယ်နယ်တီကိုဝင်အောင်ကန်ပြီးတော့အသင်းဟောင်းဘက်ကိုခြေပါကိုသွင်းယူသွားခဲ့ပါတယ်။အကြောင်းစတဲ့ပွဲပြီးတဲ့အချိန်မှာမန်စီးတီးက28မှတ်နဲ့ဇယားတိတ်မှရှိနေပြီးတော့လီဗာပူးနဲ့အာစနယ်က28မှတ်နဲ့စပော့စ်က26မှတ်နဲ့အဆင့်လေးနေရာမှာရှိနေပါတယ်ခင်ဗျာနောက်တစ်ဘောလုံးသတင်းတွေမှာတော့အီတလီမှာတော့စီးရီးချန်ပီယံနာပိုလီအသင်းကနီးပြရူဒီဂါစီယာကိုဓာတုကနေထုတ်ပယ်လိုက်ပါတယ်လက်ရှိချန်ပီယံနာပိုလီအသင်းဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကတန်းစင်းစုံမှာရုန်းကန်နေရတဲ့အမ်ပိုလီကိုအိမ်ကွင်းမှာတကူးကူးမရှိနဲ့ရှုံးပြီးတော့အမပင်းပြိုင်ပွဲ12ပွဲကစားပြီးတဲ့အချိန်မှာဇယားထိတ်ကအင်တာမီလန်နဲ့ဆယ်မှတ်အကွာနဲ့အဆင့်၄နေရာမှာရောက်နေတာကြောင့်ထုတ်ပယ်လိုက်တာဖြစ်ပါတယ်။အချိန်တည်းမှာပဲစပိန်နဲ့အာစနယ်ကွင်းလယ်ကစားသမားဟောင်းဖက်ဘရီဂတ်စ်ကိုအီတလီစီးရီးဘီကခုံမိုးအသင်းကယာယီနီးပြဖြစ်နဲ့ခန့်လိုက်ပါတယ်။အသက်36နှစ်ရှိဖြစ်တဲ့ဖက်ဘရီဂတ်စ်ဟာပြီးခဲ့တဲ့ဇူလိုင်လကမှကစားသမားဘဝကနေအနားယူခဲ့တာဖြစ်ပြီးတော့ဒါဟာသူ့အတွက်တော့အသင်းကြီးတစ်သင်းကိုပထမဆုံးအချိန်နီးပြဖြစ်နဲ့တာဝန်ယူရတာဖြစ်ပါတယ်ခင်ဗျာ။တင်နစ်စတင်းနေပတ်မှာတော့ဆာဘီယာနိုင်ငံသားနိုဗက်ဂျိုကိုဗစ်ဟာ2023ခုနှစ်ကိုကမ္ဘာအဆင့်တစ်တင်နစ်ကစားသမားဖြစ်တဲ့အဆုံးသတ်နိုင်လိုက်ပြီဖြစ်ပါတယ်။ဒီနိုင်ငံတူရမျိုးမှာကျင်းပနေတဲ့ ATP တင်နစ်ပြိုင်ပွဲအခွင့်ပွဲစဉ်မှာဒန်မောက်နိုင်ငံကဟိုဂါရုန်းကို6-6-6-3နဲ့အနိုင်ရသွားပြီးတဲ့နောက်မှာသူဟာနှစ်ကုန်မှာကမ္ဘာအဆင့်တစ်ဖြစ်တဲ့ရှင်းနှစ်ကြာရပ်တည်နိုင်လိုက်တာဖြစ်ပါတယ်။ အခုလို2023ခုနှစ်ကိုနှစ်ကုန်အထိကမ္ဘာဆင့်တစ်ဖြစ်နေရည်တည်နိုင်လိုက်တဲ့အတွက်ဒါဟာဂျိုကိုဗစ်အတွက်တော့ကမ္ဘာဆင့်တစ်ဖြစ်နေနောက်ထပ်စံချိန်တင်လိုက်တာဖြစ်ပြီးတော့အခုဆိုရင်ရှစ်နှစ်ရှိသွားပြီဖြစ်ပါတယ်ဂျိုကိုဗစ်ကတော့အခုလို့အသက်အရွယ်မှာနှစ်ကုန်မှာကမ္ဘာဆင့်တစ်ဖြစ်နေရည်တည်နိုင်လိုက်တာဟာတကယ်ကိုအံ့အားသင့်စရာဖြစ်ပြီးတော့အခုနှစ်ဟာလည်းသူ့ရဲ့တင်းနစ်ကစားသမားဘဝမှာအကောင်းဆုံးနှစ်တွေထဲကတစ်ခုဖြစ်တယ်လို့လည်းပြောလိုက်ပါတယ်
One of the best years. Not, I wouldn't say the best, but one of the best. I mean, the fact that I've won 3 out of 4 slams.
သူမျိုးမှာကျင်းပနေတဲ့ ATP Tennis တိုင်ပွဲမှာတော့ Djokovic ဟာအဆိုင်အောင်အုပ်စုမှာပါဝင်ပြီးတော့အဲဒီအုပ်စုမှာတော့ Denmark က Holgerun, Eliga Yannick Sinner, Greece က Stefanos Tsitsipas တို့ပါဝင်ပြီးတော့တစ်ဖက်ကအပြာရောင်အုပ်စုမှာတော့ Carlos Alcaraz, Daniil Medvedev, Alexander Zverev နဲ့ Andre Rublev တို့ပါဝင်တာဖြစ်ပါတယ်ခင်ဗျာ
Colombia နိုင်ငံတော်မှာတော့ကိုလံဘီယာရဲ့ဒီအယ်လန်ကြောင်းကြားသဘောဖွဲ့ကဒီဥစ္စာသတားနေတဲ့ကိုလံဘီယာတိုက်စုံပြီးယူအန်ပီအက်ဖြစ်ပါကေကိုဒီကနေ့တာတာဝင်းနေကပြန်လည်ပေးလိုက်ပြီးဖြစ်ပါတယ်။ယန်ဂျက်ဖာကင်ဟာကိုလံဘီယာကဒီဘာသာရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးကော်မရှင်အဖွဲ့ရဲ့ဂျာဝန်စည်းစက်အကူအညီပေးမှုနဲ့ပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။သာသာဂျင်းလုံးကတော့ DS ရဲ့အဖွေနဲ့အမေနီယောက်စ်လုံးကိုဖမ်းဆီးသွားခဲ့ပေမဲ့အမေကတော့ဖမ်းဆီးပြီးနိုင်ပိုင်းအတွက်မှာပြန်လွတ်ပေးခဲ့ပြီးတော့အဖေကိုဆက်ပြီးတော့ပြန်ပြီးဆွဲထားတာဖြစ်ပါတယ်။အဲလိုဖမ်းဆီးသွားတဲ့အတွက်ကိုလံဘီယာအစိုးရနဲ့အီယလန်အဖွဲ့ကြားမှလုံနေတဲ့ငင်းငယ်ကြီးဆွေးနွေးပွဲတွေလည်းယာယီအားဖြင့်ရဆိုင်သွားခဲ့ပြီးတော့အခုနောက်ဆုံးမှာသဘုံအဖွဲ့ဘက်ကပြန်လွတ်ပေးလိုက်တာဖြစ်ပါတယ်။ Louis DS ရဲ့ Parkin ပြန်လည်လွတ်မြောက်လာတဲ့အတွက်မိသားစုတွေကလည်းဝမ်းသာနေကြပါတယ်။အီယလန်ယောက်ျားအဖွဲ့ကတော့လွန်ခဲ့တဲ့တစ်ပတ်လောက်ထဲက DS ဖခင်ကိုပြန်လို့ပေးမယ်လို့ပြောကြခဲ့ပြီးတော့ဒါကပါရင်းပြီးတော့ပြန်ပြီးဆွဲမိတာဖြစ်တယ်လို့ဘုံအဖွဲ့ခေါင်းဆောင်ကပြောကြခဲ့ပါတယ
်။အင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်ကံတွင်ဘောလုံးသမားကြီးဘော်ဘီချားလ်တန်ရဲ့စာပနာအပါအဝင်ကိုရီးယားနဲ့အာကစားခန္ဓာကိုနတ်ဆင်ကြည့်ရှုခဲ့ကြလို့အားလုံးအနားရခဲ့ကြမယ်လို့မျှော်လင့်ပါတယ်။အခုလိုအပတ်စဉ်ကဏ္ဍတွေအပြီးမှာတော့ VOA American တန်ရဲ့ဗိုလ်လူညအစီအစဉ်တွေအဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချုပ်မက်ခင်လေးတစ်လှည့်ပြောပြပေးပါဦးခင်ဗျာ
။ဂါဇာမှာရှိတဲ့ Shifa Stadium ကိုအစ္စရေးစစ်သားတွေကဒီကနေ့အစောပိုင်းကဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက် Hamas စစ်သွေးကြော်တွေကိုရှာဖွေနေပါတယ်။ထောက်လန်းရေးအချက်အလက်နဲ့စစ်စင်ရေးဆိုင်ရာလိုအပ်ချက်အရအစ္စရေးတပ်ဖွဲ့တွေဟာရှီဖာဆေးယုံကဟာမတ်စ်တွေကိုပြစ်မှတ်ထားတဲ့စစ်စင်ရေးတွေလှုပ်ဆောင်နေပါတယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားသလိုဟာမတ်စ်တိုက်ခိုက်သမားတွေအားလုံးကိုလည်းလက်နက်ချဖို့တိုက်တွန်းခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံမှာဒီကနေ့စတင်ကျင်းပတဲ့အာဆီယံကာကွယ်ရေးဝင်ကြီးတွေရဲ့စီဝေးပွဲအတွင်းမြန်မာအကြက်တဲနဲ့အစ္စရေးဟာမတ်စစ်ပွဲအဆုံးသတ်ဖို့အတွက်တောင်းဆိုခဲ့ကြပါတယ်။မြန်မာအရေးနဲ့ပတ်သက်လို့တော့လက်တလောဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွက်စိတ်မကောင်းဖြစ်ရကြောင်းအိမ်ရှင်အင်ဒိုနီးရှားကာကွယ်ရေးဝင်ကြီးပရာဘိုဝူဆူဘီအာချိုကပြောပါတယ်။အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုမြန်မာစစ်ကောင်စီဘက်ကအကောင့်ထည့်ဖို့ပြက်ကွက်ခဲ့တဲ့အတွက်စစ်ကောင်စီကိုကိုစားပြုတဲ့မြန်မာကာကွယ်ရေးဝင်ကြီးကိုဖိတ်ကြားထားခြင်းမရှိပါဘူး။အင်ဒိုနီးရှားနိုင်ငံကိုနောက်ထပ်ရိုဟင်ဂျာ150နီးပါးရေချောင်းကနေဒီကနေ့ထပ်မံရောက်ရှိလာကြောင်းတာဝန်ရှိသူတွေကပြောပါရယ်အာချေဒီတာကိုရိုဟင်ဂျာ200နီးပါးရောက်လာခဲ့ပြီးနောက်တစ်ရက်မှာပဲအနည်းဆုံး148ယောက်လိုက်ပါလာတဲ့ဆက်လက်တစဉ်ထပ်ရောက်လာခဲ့တာပါအမျိုးသား46ယောက်အမျိုးသမီး58ယောက်နဲ့ကလေးငယ်44ယောက်ပါဝင်ကြောင်းလည်းဒေသခံအစိုးရကကြေညာချက်ထုတ်ပြန်ထားပါရယ်အင်ဒိုနီးရှားတွေဘယ်ကနေထွက်ခွာလာပြီးရိုဟင်ဂျာတွေဘယ်ကနေထွက်ခွာလာပြီးအင်ဒိုနီးရှားကမ်းခြေကိုရောက်လာတယ်ဆိုလာကိုတော့လက်တလုံးမှမသိရသေးပေမဲ့အိမ်ရှိမြန်မာနိုင်ငံမှာ2018ခုနှစ်စစ်တပ်ရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေမကြာခဏဆိုသလိုရေချောင်းကနေဒေသရင်းနိုင်ငံတွေစီကိုရောက်လာလေးရှိပါတယ်။အခုနောက်ထပ်ရေချောင်းကနေရောက်လာသူတွေဟာအင်အားချိနေပြီးနေထိုင်မကောင်းသူတွေလည်းပါဝင်ပါတယ်ရှင်
။ကျေးဇူးပါမခင်လေးရေအခုလိုသတင်းချင်းချုပ်ပြီးမှာတော့ VO ရဲ့ဗိုလ်လူညအစီအစဉ်တွေကတော့ပြီးဆုံးသွားပါပြီ။ဒီညထုတ်လို့မှုကမဆုမွန်ပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Best နဲ့ Justin Thwaite တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ ။ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝါရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလည်းအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you.